Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အသံရ2023ခုနှစ်အောက်တိုဘာလ12ရက်ခြားသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလမ်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။သောတာရှင်များရှင်လန်းချမ်းမြေချပါစေရှင်။ကျွန်မသင်္ကီးချိုက်ပါ။ဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။ Israel နဲ့ Hamas စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညီညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်ဆိုပြီးတော့ Israel ကပြောလိုက်ပါတယ်။ Israel ကဂါဇာကမ်းမြောင်ကိုထိန်းချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိကို Palestine ဘက်ကပြစ်နေတဲ့ဒုံးအန္တရာယ်ကိုရင်ဆိုင်နေရသေးပဲလို့တယ်ဗီမာနီထိုင်တဲ့မြန်မာတွေက view ကိုပြောပါတယ်။ American အောက်လွတ်တော်ဥက္ကဋ္ဌနေရာတက်အတွက် Steve Scalise ကိုအောက်လွတ်တော် Republican ကုစရီကဗုဒ္ဓဦးနေမှာအဆူပြုခဲ့ပါတယ
်။ဒီလိုထိတ်တန့်ရောက်သတင်းတွေအပြင် Israel Gaza နောက်ဆုံးရအခြေအနေ Indonesia ကမြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချတယ်ဆိုတဲ့အပေါ်စူးစီးတင်ပြချက်ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေမှတ်ပုံတင်ရေးစီးမြင့်တဲ့အကြောင်းစတဲ့သတင်းဆောင်ပါတွေကိုသတင်းတွေအပြီးမှအရင်ဆုံးနှားဆင်ချရပါမယ်။ဒီနောက်မှာတော့ Editan နဲ့ဆွေနွေကန်လူတို့နဲ့ချက်မာရေးအာကစားသတင်းပတ်စင်ကဏ္ဍတို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုရဲမွန်ကပြောပြပေးပါမယ်ရှင
်။ Israel နဲ့ Hamas စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညီညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်လို့ Israel ကပြောလိုက်ပါတယ်။တချိန်တည်းမှာတော့ပါလက်စတိုင်းအသွင်ပိုင်းနဲ့မြေပြင်ထိုးစစ်ဆင်နိုင်မှုစစ်တီအင်အား3000ကိုဂါဇာအနီးချထားပါတယ်။ဟာမက်စ်အဖွဲ့ကိုစစ်ဆင်နိုင်ရေးအတွက်လက်ရှိကာကွယ်ရေးဝန်ကြီးယိုဖ်ဂန်လန်နဲ့အတူအတိုက်အခံမြို့သားညီညွတ်ရေးပါတီခေါင်းဆောင်ကာကွယ်ရေးဝန်ကြီးဟောင်းဘန်နီဂန်ဆိုနဲ့စစ်ကာလအစိုးရတရက်ကိုဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကဖွဲ့စည်းခဲ့ပါတယ်။စစ်သွေးကြော်တွေအနေနဲ့အစ္စရေးကိုမချင်းချောင်းနိုင်အောင်ဂါဇာမှာဟာမက်စ်အုပ်ချုပ်မှုကိုဖျက်သိမ်းပစ်မယ်လို့အစ္စရေးဝန်ကြီးချုပ်ကကြေညာပါတယ်။အခု9ရက်ကြာတိုက်ပွဲတွေအတွင်းမှာတော့အမေရိကန်လူမျိုး22ဦးအပါအဝင်နိုင်ငံခြားသားတွေနဲ့အစ္စရေးပြည်သူ 1200 အစ္စရေးနိုင်ငံအတွင်းမှာတိုက်ဆုံခဲ့ပြီးနောက်ထပ် 2800 လောက်ဒဏ်ရာရရတယ်လို့အစ္စရေးကပြောပါတယ်ပါလက်စတိုင်းအာဏာပိုင်ဘက်ကထုတ်ပြန်ချက်မှာတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းပြည်သူ 1055 ဦးတိုက်ဆုံပြီး 9000 ကျော်ထိခိုက်ဒဏ်ရာရထားတယ်လို့ဆိုပါတယ်အစ္စရေးဘက်ကဂါဇာကိုမြေပြင်ထိုးစစ်ဝင်လာရင်တော့ထိခိုက်တိုက်ဆုံမှုတွေဒီထက်ပိုများလာနိုင်ပါတယ်အမေရိကန်ပြည်ထောင်စုဟာအစ္စရေးကိုထောက်ခံပြီးအစ္စရေးရဲ့လုံခြုံရေးအတွက်အခိုင်အမာရည်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗုဒ္ဓဟူးနေ့မှာထပ်မံပြောဆိုလိုက်ပါတယ
် And this moment we have to be crystal clear there is no justification for terrorism no excuse
အခုလိုအချိန်အခါမှာကျွန်တော်တို့ကရှင်းရှင်းလင်းလင်းပြက်ပြက်သားသားညီနိုင်ရပါမယ်အကြမ်းဖက်လို့ရဲ့အတွက်ဘလို့အကြောင်းပြချက်ဘလို့စင်ကြီးမျိုးကိုမှလက်ခံနိုင်စရာမရှိပါဘူးဒီကနေ့နေ့ကပြောခဲ့သလိုပါပဲအစ္စရေးရဲ့လုံခြုံရေးနဲ့ဂျူးလူမျိုးတွေရဲ့လုံခြုံရေးအတွက်ကျွန်တော်တန်သိတန်ချထားပါတယ်အခိုင်အမာရည်တည်ပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့ပါတယ်ဒုသမ္မတကမလာဟဲရစ်စ်အပါအဝင်အမေရိကန်ရဲ့လုံခြုံရေးလုပ်ငန်းအဖွဲ့အနေနဲ့ဗုဒ္ဓဦးနေ့မှာပဲအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကိုဆက်သွယ်ပြီးအခြေအနေတွေကိုဆွေးနွေးခဲ့ကြတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောဆိုပါတယ်အစ္စရေးအနေနဲ့ဟာမတ်စ်ကိုတိုက်ခိုက်ရမှာလိုအပ်မဲ့အရေးပါတဲ့လက်နက်ခဲယံနဲ့စစ်ပစ္စည်းတွေကိုစတင်ပို့ပေးနေပြီလို့ပြီးခဲ့တဲ့သတင်းလာနေကအမေရိကန်သမ္မတအင်ဒီဗျူတော်ကအတည်ပြုပြောဆိုခဲ့ပါတယ်သမ္မတဂျိုးဘိုင်ဒန်ဟာနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကိုအစ္စရေးကိုဆက်လွတ်ထားပြီးနိုင်ငံရေးဝန်ကြီးဟာဒီကနေ့ကြာသပတေးနေ့မှာအစ္စရေးကိုရောက်ဖို့ရှိတယ်လို့မျှော်လင့်ရပါတယ်အစ္စရေးနဲ့ဂါဇာဒေသအကြားဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအခြားနေရာတွေကိုပါပြန့်နှံ့မသွားအောင်ထိန်းသိမ်းကြဖို့ကုလသမဂ္ဂအသွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြစ်တာရက်ခံလိုက်ပါတယ်အစ္စရေးနဲ့ဂါဇာဒေသမှာအခြေခံထားတဲ့ဟာမတ်အဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူပေါင်း 1,900 ကျော်လောက်သေဆုံးခဲ့ရပြီဖြစ်ပြီးစစ်ပွဲတွေဟာပုံမှုပြင်းထန်လာမဲ့သဘောရှိနေပါတယ်။ပြီးခဲ့တဲ့ရက်တရဘတ်ကုံအကိုင်းရက်တဘတ်ပိုင်းကအစ္စရေးကိုရုတ်တရက်ဝင်ရောက်တိုက်ခိုက်ခဲ့တာဟာအစ္စရေးသိမ့်ပိတ်ထားတဲ့နယ်ရီတွေကပါလက်စတိုင်းတွေဒုက္ခခံစားနေရတဲ့အရာတွေအတွက်ပြန်လည်ဝစ်လျော်လို့ဟာမတ်အဖွဲ့ကပြောဆိုခဲ့ပြီးဒီတိုက်ခိုက်မှုကြောင့်အစ္စရေးကဟာမတ်အဖွဲ့ရှိရာဂါဇာဒေသကိုချေမှုန်းနေတာဖြစ်ပါတယ်အင်္ဂါနေ့ကအစ္စရေးမြောက်ပိုင်းမှာလေဘနွန်နဲ့ဆီးရီးယားနိုင်ငံတွေထဲမှာရှိတဲ့စစ်သွေးကြောအဖွဲ့တွေနဲ့အစ္စရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့တဲ့အတွက်စစ်ပွဲဟာဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့သွားမှာတွေကိုစိုးရိမ်ပူပန်နေတာဖြစ်ပါတယ် စီးရီးယားဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ပြန်လည်ပစ်ခတ်တာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောဆိုအပြီးမှာအခုလိုကုလသမဂ္ဂအသွင်မှုချုပ်ရဲ့မြစ်တာရက်ခံချက်ထွက်ပေါ်လာတာဖြစ်ပါတယ်
ကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီအထိ5.25kHz 1.1.3 5.40kHz 4.83 5.53 kHz 5.90 kHz 5.95 kHz 5.95 kHz ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြီးခဲ့တဲ့အပတ်ကဖေရှားခံခဲ့ရတဲ့အမေရိကန်အလွတ်တော်ဥက္ကဋ္ဌကေဗင်မက္ကာသီနေရာအတွက်စတီဗ်စကဲလစ်ကိုအလွတ်တော်ရီပပ်ဘလစ်ကန်ကိုယ်စားလှယ်တွေကဗိုလ်တော်ဦးနဲ့မှာအဆိုပြုလိုက်ပါတယ်အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျင်ဂျော်ဒန်နဲ့အတူသူ့ကိုတကပိတ်လှုပ်ဝက်မဲပေးခဲ့ကြရမှာအလွတ်တော်ရီပပ်ဘလစ်ကန်အမတ်တွေကစတီဗ်စကဲလစ်ကိုရွေးချယ်ခဲ့ကြပါတယ်အသက်58နှစ်အရွယ်အလွတ်တော်အမတ်စကဲလစ်ဟာရီပပ်ဘလစ်ကန်ပါတီရဲ့တပ်တန်းရှေ့ပါတီအစဉ်အလာသမားတွေရဲ့ထောက်ခံမှုကိုအဓိကရထားသူပါဒါပေမဲ့သူ့ကိုအလွတ်တော်ဥက္ကဋ္ဌအဖြစ်တင်မြှောက်ဖို့ကတော့စွတ်တော်တစ်ခုလုံးမှာမဲခွဲရမှာဖြစ်ပြီးအလွတ်တော်မှာ Republican က220နေရာ Democrat က212နေရာနဲ့ Republican က Bookatika နေရာအများစုဖြစ်နေတာပါဒါကြောင့်လဲ Steve Scalise အလွတ်တော်ဥက္ကဋ္ဌဖြစ်လာဖို့ဆိုတာကတော့ Republican အမတ်တွေအကြားတညီတညွတ်ထဲဖြစ်ဖို့တော့လိုပါတယ်သူနဲ့အပြန်ရွေးခန့်ခဲ့တဲ့အလွတ်တော်တရားရေးကော်မတီဥက္ကဋ္ဌ Jim Jordan အနေနဲ့ Scalise ကိုအထောက်ခံမှုပေးမပေးရှင်းရှင်းလင်းလင်းမရှိသေးပါဘူးလက်တော်အချိန်မှာအလွတ်တော်ဥက္ကဋ္ဌနေရာလက်လက်နေတာကြောင့်ယာယီအစိုးရအတုံးစည်းချထားမှုနိုဝင်ဘာလတက်တန်းကုန်ရင်အစိုးရလုပ်ငန်းတွေတပိုင်းတစ်ဆက်ရပ်ဆိုင်းသွားမယ်အကြက်အသက်ရှိနေပါတယ်။ဒါအပြင်ယူကရိန်းအကူအညီပေးရင်အလွတ်တော်အတည်ပြုပေးရမယ့်ကိစ္စလည်းကြံ့ကြာနေပါတယ်။နေတိုးဌာနချုပ်ရှိရာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မှာဗုဒ္ဓဟူးနေ့ကကျင်းပတဲ့ပထမအကြိမ်နေတိုးယူကရိန်းကောင်စီအစည်းအဝေးကိုယူကရိန်းကာကွယ်ရေးဝန်ကြီးရက်စတန်အိုမရော့ဖ်တက်ရောက်ခဲ့ပါတယ်။အွန်ရဖာနေတိုးကာကွယ်ရေးဝန်ကြီးတွေနဲ့ဘုံအကျိုးစီးပွားနဲ့စိုးရင်ချက်တွေကိုဆွေးနွေးခဲ့ကြရတယ်လို့သတင်းထုတ်ပြန်ပါတယ်။ဒီနေတိုးယူကရိန်းဖိုရမ်ကယူကရိန်းနဲ့အတ္တလန္တိတ်ဖြတ်ကျော်မဟာမိတ်အဖွဲ့အစည်းပုံမှန်နီးကပ်လာစေဖို့ကြိုးပမ်းချက်တစ်စိတ်တစ်ပိုင်းအဖြစ်ဇူလိုင်လတုန်းကတရားဝင်ဖွဲ့စည်းခဲ့တာပါ။ဗုဒ္ဓဦးနဲ့အစောပိုင်းမှာယူကရိန်းသမ္မတဗလိုဒီမာဇလန်စကီကလည်းနေတိုးဌာနချုပ်မှာကမ္ဘာတဝန်းကကာကွယ်ရေးအကြီးအကဲ50ကျော်ရဲ့အစည်းအဝေးကိုတက်ရောက်ခဲ့ပါတယ်။အမေရိကန်ရဲ့နိုင်ငံရေးအရာထောက်ခံအပေးမှုတွေအာရော့လာနေခြင်းတခါဟာမက်စ်စစ်ပွဲကြောင့်အစ္စရေးကိုလက်နက်စီပံ့ပိုးဖို့ဖိအားအသစ်တွေရင်ဆိုင်နေရချိန်မှာဇလန်စကီကယူကရိန်းအတွက်စစ်ရေးအကူအညီရနိုင်ရေးမဟာမိတ်နိုင်ငံတွေနဲ့လူကိုယ်တိုင်တွေ့ရောက်တွေ့ဆုံစည်းရုံးနေရလဲဖြစ်ပါတယ်။နေတိုးနိုင်ငံတွေကတော့နောက်ထပ်တစ်ချိန်ဆောင်းရသည့်စစ်ပွဲကြီးဆင်နွှဲရတော့မဲ့ယူကရိန်းကိုဆက်လက်နဲ့ပစ္စည်းတွေဆက်ထောက်ပံ့ပေးမယ်လို့ဗိုလ်တော်ဦးနေမှာအာမခံထားပါတယ်။ဇလန်စကီဟာမနေ့ဖေဖော်ဝါရီရုရှားကယူကရိန်းကိုကျူးကျော်မှုဆက်တင်ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဘရက်ဆဲလ်ကနေတိုးဌာနချုပ်ကိုလာရောက်လက်ပတ်ချိန်မှာပဲနေတိုးကာကွယ်အကြီးအကဲတွေကအခုလိုအကူအညီတွေဆက်ပေးမယ်ဆိုတဲ့အာမခံချက်ကိုထုတ်ပြန်ခဲ့ရလဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းကွန်တွေဘောက်တစ်တန်လန်မှာတံငွေပိုင်လိုင်းယူဆိုင်မှုဖြစ်ပွားပြီးနောက်မှာနော်ဝေးလစ်တူဝေးနီးယားနဲ့အက်စတိုနီးယားနိုင်ငံတွေမှာကုန်တွင်ပိုင်းစွန့်အင်တူလောင်ရေးနေရာတွေမှာလုံခြုံရေးတင်းကျပ်ထားပါတယ်ဖင်လန်နိုင်ငံမှာလည်းစွန့်အင်ဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုလုံခြုံရေးအထူးသတိပြုဖို့အကြံပြုထားပါတယ်။အက်စတိုနီးယားနဲ့ဖင်လန်ကြားဘော်လ်တစ်စွန့်အင်ဆက်ကြောင်းပျက်စီးတာဟာပြင်ပပြောကားကြောင့်ဖြစ်ပြီးအကြောင်းရင်းကိုစုံစမ်းစစ်ဆေးနေကဒေတာရင်းစွန့်အင်လုံခြုံရေးနဲ့ဓာတ်ငွေဈေးတွေမြင့်တက်လာမှာကိုစိုးရင်ကြောင်းဖင်လန်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။ရေနံနဲ့တဘာဝဓာတ်ငွေတူလောင်ရေးစခန်းတွေမှာကြိုတင်ကာကွယ်တဲ့အနေနဲ့ကင်းလှည့်စစ်ဆေးရတွေကိုသူမြင့်လှုပ်ဆောင်နေတယ်လို့နော်ဝေးနိုင်ငံအနောက်ပိုင်းဒေသရဲဌာနကအကြီးအကဲကနော်ဝေးသတင်းစာ BA ကိုပြောပါတယ်။အဲ့ဒီဒေသမှာရေနံနဲ့ဓာတ်ငွေလုပ်ငန်းတွေအများအပြားရှိနေတာပါ။နော်ဝေးဟာဥရောပရဲ့အကြီးဆုံးဓာတ်ငွေရောင်းချသူဖြစ်ပြီးအနောက်ဥရောပမှာအကြီးဆုံးရေနံထုတ်လုပ်သူလည်းဖြစ်ပါတယ်။ဖင်လန်နိုင်ငံမှာလည်းစွန့်အင်ကဏ္ဍအရေးကြီးတဲ့အခြေခံအဆောက်အအုံနဲ့ပတ်သက်လို့ကြိုတင်ပြင်ဆင်မှုအဆင့်ကိုမြင့်တင်ဖို့ကုမ္ပဏီတွေကိုတိုက်တွန်းထားကြောင်းဖင်လန်တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
ထိတ်တန့်ရောက်သတင်းတွေကိုကိုရဲမွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အရင်ဆုံးတော့ Israel Hamas တိုက်ပွဲတွေအကြောင်းတင်ပြမှာပါ အစ္စရေးကဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့အခုချိန်ထိပါလက်စတိုင်းဘက်ကဖြစ်နေတဲ့ဒုံးကျည်တွေရဲ့အန္တရာယ်ကိုရင်ဆိုင်နေရဆဲပဲလို့တယ်လီဗီမှာနေတဲ့မြန်မာတွေက VOA ကိုပြောပါတယ်အစ္စရေးနဲ့ဟာမတ်စစ်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့တယ်လီဗီမှာနေထိုင်တဲ့ကိုစန်တိုကိုမိုင်းအင်ဂျင်နိုင်ကဇွန်ကနေတဆင်ဆက်သွယ်မေးမြန်းထားပါတယ်ရှင်
တယ်လီဗီမှာဖြစ်နေတဲ့နောက်ဆုံးအခြေအနေမှာပေါ့နော်ဆိုးဆိုးရပဲဒီဘုံကျဲနိုင်တဲ့အန်ဒီရဲ့အချက်ပေးတာတွေဟိုကြောင့်ပေါ့နော်ခဏရှောင်ရတာတို့ဘာလို့ဖြစ်နေတဲ့အခြေအနေမှာအခုကိုစန်တိုတို့လက်ရှိလုံခြုံရေးအခြေအနေရောဘယ်လိုရှိနေရှင
်အခုလုံးလုံးဆက်အနေထားမှာတော့အရန်ကြီးမဟုတ်သေးပေမဲ့ဆိုးရတဲ့အနေထားမှာတော့ရှိနေသေးပါပဲအဲမနေ့ကဆိုရင်ကျွန်တော်တို့3ချိန်လောက်ကျွန်တော်တို့ရှောင်ရတယ်3ချိန်တိကျပေါ့နော်အဲကျွန်တော်လည်းပြင်းထန်ပါတယ်ပေါက်ကွဲတန်နေရာကောင်းကင်ပေါ်မှာပြင်းထန်ပါတယ်ဒီဘက်ကဟို keeper versus iron drone ရဲ့ကာကွယ်မှုကြောင့်လားတယ်ဗျမျိုးတော့အပိုင်းစားလေးတွေကြပေမဲ့ဟိုတကယ်လို့ဒါ keeper verse တာမရှိခဲ့ဘူးဆိုရင်ဒီအလုံးနေဟာမျိုးပေါ်ကိုကြောက်ပေါက်ခွင့်မဲ့ဘယ်မှာကြာမှန်းမသိတဲ့ခါကြီးဆိုတော့ခါကြတော့ကျွန်တော်တို့အားလုံးစိုးရင်ကြရပါတယ်မနေ့ကဒီကျွန်တော်တို့ဒီဘိုင်နန်မနာချိုးဘိုင်နန်နေဝင်ပြောသွားပြီးတဲ့အချိန်မှာသူတို့ဒီ jihad ဘက်ကနေပြီးတော့ telegraph ကို9နာရီမှာပြစ်မယ်ဆိုတော့ဒီလိုမျိုး message တွေလေးဒီ channel ကနေထုတ်ထုတ်တဲ့အခါကျတော့ကျွန်တော်လည်းပုံအရင်နဲ့ပြင်ဆင်ထားရပါတယ်။
အဲ့တော့ Israel ကအခုဆိုရင်ဒီ Gaza ကမ်းမြောင်ဒေသဘက်ကိုသူတို့ဟိုထိန်းချုပ်နိုင်ပြီလို့ကြေညာထားတယ်ပေါ့လေ။ဒါပေမဲ့ဒီချိန်ထဲမှာပဲအခု Tel Aviv မြို့မှာကိုစန်တိုပြောပုံရဆိုလို့ရှင်လေဒီပုံးလာကျဲမဲ့အန်ဒီရဲ့ခြေနေရလည်းရှိနေရောလက်ရှိဟာသူတို့နိုင်ငံတွင်လုံခြုံရေးကတကယ်တမ်းတော့မတည်ကြသေးတဲ့အနေအထားလို့ပြောလို့ရပါရှင့်။
ဟုတ်ပါတယ်ခင်ဗျာမကြီးအဲလုံးဝလုံးလုံးနဲ့အနေထားတော့ကျွန်တော်တို့မရှိသေးပါဘူးအဲနောက်တစ်ခါပြီးခဲ့တဲ့အများကြီးပိုင်းလေးရပဲဒီတူတူကီဝန်ကြီးချုပ်ကအာရိုဂန်နေတောင်ပြောတော်တာရှိပါတယ်ဒါအစ္စရေးကလူကြီးလူကောင်းမဆန်ဘူးဆိုပြီးတော့ပြောတော်တာရှိပါတယ်ဟိုဒီစကလုံးနေဟာဟိုကျွန်တော်တို့ကအရင်လဲဟိုပတိထားလဲထားပါတယ်ကြောက်လဲကြောက်စရာကောင်းပါအဲ့တော့ကျွန်တော်တို့ဒီဘက်မှာကအခုဆိုရင်ဘွက်ကပြီးခဲ့တဲ့မနေ့ရဆိုလို့ရှိရင်၃ဇက်တိုက်ပဲဒီလေဘနွန်တောင်ပိုင်းကနေပြီးတော့ဒီအစ္စရေးဘက်ကိုတုံးကြီးနေပြစ်တာရှိတယ်အဲ့တော့ဘက်ကလည်းတစ်ဖက်ကမှလည်းစီးရီးယားနဲ့ဒီလေဘနွန်ကလည်းဟိုအစ္စရေးရန်လို့အနေထားဖြစ်နေတယ်။အဲနောက်ကဒီပွဲမှာလည်းဟိုအီရန်ပါဝင်ပတ်သက်တယ်မပတ်သက်ဘူးဆိုတော့လည်းဟိုအငင်းပွားမှုတွေဖြစ်နေတယ်။ဒါပေမဲ့အများစုလက်ခံထားတာကတော့ဒီအီရန်နောက်ပွဲရှိတယ်ဆိုတာမျိုးကိုတူတူကြီးကလက်ခံထားကြပါဘူး။အဲ့တော့တူတူကြီးကလည်းရှိတယ်။နောက်ကယေမင်တို့ဘက်ကလည်းနေထားရလာမယ်ဆိုလို့ရှိရင်အစ္စရေးဟာကျွန်တော်တို့ကဟိုငင်းကြမ်းတယ်လို့လုံခြုံတယ်လို့ပြောလို့အနေထားကတော့မရသေးပါဘူး။
အဲ့တော့အခု American သမ္မတ Joe Biden ကနေပြီးတော့ဒီအခု Israel ရဲ့စစ်ကိုပေါ့နော်ပြန်ပြီးတော့တိုက်တဲ့ဒီစစ်ကြီးညာတဲ့ပုံမှာသူတို့အပြေအဝထောက်ခံနေလို့လည်းပြောသွားတယ်ပေါ့နော် Israel နိုင်ငံကသတင်းမီဒီယာတွေကရောဒီ American သမ္မတဒီ Joe Biden ပြောကြတဲ့မိကုံးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုဖော်ပြကြလဲရှင်ဘယ်လိုရေးသားကြတာတွေ့ရလဲရှင
်ဩဟို American သမ္မတပြောဝိမ့်မယ်လေသူတို့ပြည်သူတွေကတော့ဟိုလုံးဝကြီးကျင်းနဲ့အားရတာမျိုးတော့မဟုတ်ဘူးပေါ့နော်သူတို့ကတော့အပြည့်အဝလိုချင်တာပေါ့အဲ့တော့ American လည်းသူပေးနိုင်တဲ့အတိုင်းအတိုင်းတာပေးတာဆိုတော့သူတို့ကတော့ဟိုအရင်ကြီးတော့ကျင်းနဲ့အားရတဲ့အဆင့်တော့မရှိဘူးဒါပေမဲ့တော့သူတို့ကျင်းနဲ့ဟိုကြောင်ရဲကြပါအနေထားတော့တွေ့ရပါတယ်ပြည်သူတွေကဟိုအရင်တော့ဆိုရင်ကျွန်တော်တို့ပြောတာရှိတယ်အဲ့သူတို့ပစ်ထားတယ်ပေါ့လေ International Community ကဒီ Israel ကိုဟိုအထောက်ပံ့မပေးဘူးဆိုတဲ့ဟာမျိုးပေါ့အဲ့တော့အဲ့လိုမျိုးတွေသူတို့ပြောတယ်အခုအမေရိကန်ကိုယ်တိုင်လာပြီးတော့အခုဒီနေ့ဆိုလို့ရှိရင်လေသူတို့ဒီနိုင်ငံသားအမေရိကန်နိုင်ငံသားဝင်ကြီးဒီအစ္စရေးကိုရောက်မယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဒီပြီးရင်ဂျော်ဒန်ဘက်ကိုလည်းသွားမယ်လို့ကျွန်တော်တို့သိထားပါတယ်သိထားဆိုအခုလေအနေထားမှာတော့ဒီအမေရိကန်ကဒီလိုမျိုးနောက်မှာမမတ်ရှိတယ်ပြောတော့သူတို့အနေနဲ့တော့နည်းနည်းလုံးလုံးလို့တော့သူတို့ခံစားရတဲ့အနေထားလေးတော့ကျွန်တော်တွေ့ရပါတယ်မာကြီ
းအခုအစ္စရေးမှာကဟိုဒီ Hamas စစ်သွေးကြွတွေဝင်ပြီးတော့တိုက်ခိုက်တဲ့အတွက်သူတို့ချေမုန်းတဲ့အနေနဲ့ဆိုပြီးတော့ဒီပါလက်စတိုင်းတွေအဓိကနေတဲ့ရဲသားတွေပဲပေါ့နော်နေတဲ့ဒီဂါဇာဒေသဘက်မှာအစ္စရေးကပြန်ပြီးတော့တိုက်ခိုက်တဲ့အခါမှာဒီရဲသားတွေအများဆုံးတိဆုံးရပေါ့နော်အဲ့ဘက်မှာသွားပြီးသူတို့တွေလည်းပုံကျဲတာတို့ဘာလို့လဲတော်တော်ပြင်းပြင်းထန်ထန်ပြန်ပြီးတော့ချေမုန်းတိုက်ခိုက်နေတဲ့အနေအထားကိုလည်းတွေ့ရတဲ့အခါမှာကိုစန်တိုတို့ဘယ်လိုသုံးသပ်လဲရှင
်ဒီဟာမတ်စ်ကတော့သူတို့ကျွန်တော်တို့ဟိုအစိုးရမဟုတ်ဘူးနော်ဂါဗာမန့်မဟုတ်ဘူးပါလက်စတိုင်းရဲ့အစိုးရအနေနဲ့ဒီဖြစ်တည်ရှိနေတာမဟုတ်ဘူးကဘာကြီးကလည်းသူတို့အကြမ်းဖက်ပြစ်သတ်မှတ်ထားတယ်။ဒါပေမဲ့အဲဒီပါလက်စတိုင်းမျိုးကိုပါလက်စတိုင်းဒီပြည်သူတွေကိုသူကလူသားဒိုင်းတစ်ပွဲအုံပြူနေတယ်။ဒါပေမဲ့အဲ့လိုမျိုးသူကလက်နက်အင်အားနဲ့ချင်းချောက်ပြီးတော့အုံပြူနေတဲ့အခါမှာပြည်သူတွေကလည်းသူ့ကိုဟိုထောက်ခံကြရတယ်။ကြိုက်ပြီးဖြစ်စီမကြိုက်ပြီးဖြစ်စီဥမာဒါပေမဲ့ထောက်ခံတဲ့သူကတော့အများစုကတော့ကျွန်တော်တွေ့ရတယ်အဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလူမျိုးမဖြစ်ခင်မှာနဲ့အချိန်ပြီးပတ်ကလေးမဖြစ်ခင်မှာနဲ့ကကျွန်တော်တို့ဒီ ဟိုကလီပေါ့စာတွေသူငယ်တွေတက်ကြီးရွယ်တွေရတာဒီ Israel စစ်သားတယောက်တွေ့ပြီဆိုရှင်ဟိုခဲနဲ့ပြစ်တာတွေလေးပွားနဲ့ထူတာတွေဟိုနိုင်ရနဲ့လို့တွေဟိုဟိုမလို့တော့ရနဲ့ထူတာမျိုးတွေဟိုတကာမျိုးတွေကြီးရှိနေတဲ့အခါကျတော့ဟိုအများသောအဖြစ်ကတော့ပါလက်စတိုင်းလူမျိုးတွေ Hamas တွေကိုဟို Israel ကိုမုန်းတီးစိတ်နဲ့သူတို့ထောက်ခံတဲ့အနေအထားလေးတော့တွေ့ရတယ်ဒါပေမဲ့ Hamas ကအစိုးရပါလက်စတိုင်းတွေရဲ့အစိုးရတော့မဟုတ်ဘူးအကြမ်းဖက်အဖွဲ့အစည်းဖြစ်နေတယ်ဒါအဲ့ဒီလို့ဆိုတော့ဒီဟုတ် Israel အစိုးရနေ government နေဒီ military ကနေပြီးတော့ဒီလိုမျိုး Hamas ကိုနှိမ်နေတဲ့အခါမှာပြည်သူတွေပါဟိုအခုပြေကျကြရတယ်ဟိုဒီဒီအတွက်တော့ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်ရပါတယ်ဟိုဂျားရနေတစားကနေဖြစ်ရတဲ့အကြောင်းဒီလိုမျိုး civilian တွေကိုဟိုထိခိုက်အောင်လုပ်တာကတော့ကျွန်တော်တို့အနေနဲ့တော့ဒါကတော့လက်မခံနိုင်ပါဘူးမကြိုက်လည်းမကြိုက်ပါဘူ
းမိုင်းချင်နိုင်ပါရှင်အမေရိကန်နိုင်ငံခြားဝင်ကြီးအန်တိုနီဘလင်ကင်ဟာဒီသတင်းပတ်အတွင်းမှာပဲအစ္စရေးနဲ့ဂျော်ဒန်နိုင်ငံကိုတွားရောက်ပြီးအစ္စရေးပါလက်စတိုင်းစစ်ပွဲရင်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အစ္စရေးနိုင်ငံရဲ့ကိုယ်ကိုယ်ကိုခုခံကာကွယ်ပိုင်ခွင့်နဲ့ပတ်သက်လို့ထောက်ခံကြောင်းပြသတဲ့အနေနဲ့လဲတွားရောက်မှာဖြစ်ပါတယ်ဂါဇာဒေသမှာဖမ်းဆီးခံထားသူတွေပြန်လွတ်လာဖို့နိုင်ငံအားလုံးနဲ့လက်တွဲဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ဘက်ကပြောဆိုပြီးမှာပဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်အခုလိုတွားရောက်မှာပါနိုင်ငံခြားရေးဌာန VOA သတင်းထောက် Nike ချင်းသတင်းပေးပို့ထားတာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင
်ဂါဇာနယ်စပ်ဒေသတစ်ဝိုက်ကိုထိန်းချုပ်ထားနိုင်ပြီလို့အစ္စရေးကကြေညာတဲ့အချိန်မှာပဲဂါဇာကဟာမတ်စ်ခြေကိုယူထားတဲ့နေရာတွေကိုလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတာပါဟာမတ်စ်တွေကတော့အစ္စရေးဘက်ကလက်တုံ့ပြန်တိုက်ခိုက်မယ်ဆိုရင်ဒဇာကန်တွေကိုတတ်ပစ်မယ်လို့ထိန်းချုပ်ထားတဲ့ကြားထဲကနေပဲအစ္စရေးကအခုလိုအစွမ်းကုန်တိုက်နေတာပါအမေရိကန်ပြည်အောင်စုကအစ္စရေးကိုထောက်ခံသွားမယ်လို့ပြောနေတဲ့တစ်ချိန်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစူးစီးညီညွတ်မှုကိုပြတ်သားတဲ့အနေနဲ့အစ္စရေးကိုရောက်နေပါတယ်Israel Palestine စစ်မီးအရှိအလေပိုင်းဒေသတခွင်မကူးဆက်စီဖို့အတွက်ဘလင်ကင်ဟာဒေသရင်းတခြားနိုင်ငံကြီးဝန်ကြီးတွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်
Secretary Blinken will be traveling to Israel in the coming
days. Nigel when you Blinken Israel ကိုတွားရောက်ပြီးတော့လက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ Israel ခေါင်းဆောင်တွေနဲ့ဆွေးနွေးမှာပါ။မယုံကြည်နိုင်လောက်အောင်စူးစူးဝါးဝါတက်ခိုက်ခဲ့တဲ့ကျန်းဖက်သမားတွေကိုတုတ်တင်ရှင်းလင်းရမှာကျွန်တော်တို့အနေနဲ့အကောင်းဆုံးဘယ်လိုကူညီထောက်ပံ့ပေးသွားမလဲဆိုတာတွေဆွေးနွေးသွားမှာပါ။ Israel အတွက်ကျွန်တော်တို့ခိုင်မာဆက်လက်ရည်တည်သွားမှာပါ။
Hamas တွေရဲ့စီးနင်းတိုက်ခိုက်မှုအတွင်းအမေရိကန်တွေအပါအဝင်အဖမ်းစည်းကံတစားကံတွေပြန်လုပ်ဖို့အတွက်ကြိုးပမ်းသွားမယ်လို့လဲအမေရိကန်ဘက်ကကတိပြုထားတာပါ
There are a number of countries who have the
ability Hamas ကိုဆက်သွယ်ပြောဆိုနိုင်တဲ့နိုင်ငံတချို့ရှိပါတယ်အဲဒီနိုင်ငံတွေအနေနဲ့တစားကံတွေကိုချက်ချင်းပြန်လုပ်အောင် Hamas တွေကိုတိုက်တွန်းဖို့ကျွန်တော်တို့ဘက်ကရှင်းရှင်းလင်းလင်းပြောထားပြီးသားပ
ါ Israel နိုင်ငံဟာ Saudi Arabia နဲ့ဆက်ဆံရေးပုံမှန်ပြန်လည်ထူထောင်ဖို့ကြိုးစားနေချိန်မှာပဲ Hamas တွေရဲ့အခုလိုတိုက်ခိုက်မှုကတန်တမာရေးကြိုးပမ်းမှုအပေါ်နှောင့်နှေးစေမယ်လို့သုံးသပ်သူတွေကမြင်ပါတယ်
The current outbreak of war will likely
လက်ရှိပြည်ပခါစစ်ပွဲကြောင့်ကြံ့ကြသွားနိုင်ပါတယ်။ဒီစီစဉ်ပြက်ပြက်သွားတာမျိုးမဟုတ်ပေမဲ့လည်းစစ်ပွဲရဲ့အလားအလာဘက်ဘက်ကိုဦးတည်သွားနိုင်မလဲ။အစ္စရေးကိုအကူအညီပေးဖို့ကိစ္စအကြောင်းအရာတွေကလွှမ်းမိုးသွားနိုင်ပါတယ်
။ပါလက်စတိုင်းတွေလိုလားတဲ့ Israel Palestine နှစ်ပြည်တော်ဖြစ်တီးခြားရပ်တည်ဖို့ကိစ္စဟာ Israel နဲ့ Saudi Arabia တန်တမန်ဆက်ဆံရေးထူထောင်မှုကိစ္စကိုအဟံအတားဖြစ်လို့ရမှာမဟုတ်ဘူးလို့ American ကပြောထားပါတယ်လွတ်လပ်တဲ့ Palestine ဖြစ်ရပ်တည်ခြင်းနဲ့ Hamas ရဲ့လှူလာချက်ဟာတရားဝင်မှုမရှိဘူးလို့လည်းဆိုပါတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေ၊ပျော်လင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်အခုတော့မြန်မာဆရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါမယ်ရှင် မြန်မာစစ်တပ်ဟာအရင်ကစစ်မျက်နှာအမြောက်အများဖွင့်တိုက်နေရပြီးလက်နက်ခဲယံလိုအပ်တာကြောင့်အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုအလေးထားစုံစမ်းဖို့အရှိတောင်အရှနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်လက်တလုံးမှာလိုင်းစာအနီးကစစ်ရှောင်စခန်းတစ်ခုကိုတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်အရသားတွေသေဆုံးခဲ့ရလို့မြန်မာစစ်တပ်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေခြင်းလည်းဖြစ်ပါတယ်။ကိုငိမ့်ချန်းဧကတင်ပြပါမယ်ရှင
်။အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့လူအခွင့်အရေးအဖွဲ့တွေရဲ့စွပ်စွဲချက်အရင်ဘက်ကထွက်လာချိန်မှာမြန်မာပြည်တွင်းမှာရောနိုင်ငံတကာမှာပါလှုပ်ခတ်ခဲ့တာပါ။သူတို့ပြင်းစစ်တပ်ရဲ့အရသားတွေထိခိုက်စေတဲ့တိုက်ခိုက်မှုတွေရှိနေချိန်မှာမြန်မာဒီမိုကရေစီရေးအင်တိုက်အားတိုက်လုပ်တယ်ဆိုပြီးနာမည်ကောင်းရတဲ့အင်ဒိုနီးရှားကိုဆွဆွဲခံရတာဖြစ်လို့ပါဒီပေါ်မေကွန်ပြန်လည်ထုတ်ကြတာတွေရှိပေမဲ့ Washington DC National War College ကပမောက္ခဒေါက်တာဇက်ခရီအပူဇာကတော့အင်ဒိုနီးရှားကာဝေးဆိုင်ရာစစ်မှုလုပ်ငန်းတွေကလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေရှိနေလို့ဖြစ်နိုင်ခြေရှိတယ်လို့ VOA ကိုပြောပါတယ
် They have worked with Myanmar in the past
သူတို့ကမြန်မာနဲ့အရင်ကလည်းလက်တွဲအလုပ်လုပ်ကြပါတယ်။အင်ဒိုနီးရှားအစိုးရရည်တည်ချက်နဲ့ဆန့်ကျင်နေပေမဲ့ရောင်းချမှုကနိုင်ငံရေးခေါင်းဆောင်ပိုင်းတွေတတိမပြုမိလောက်တဲ့အသေးစားကဏ္ဍတွေမှာဖြစ်ကောင်းဖြစ်နိုင်ပါတယ်။မြန်မာစစ်တပ်မှာအခုဆွဆွဲခံရတဲ့အထင်းမှာပါတဲ့ PTP ကွန်မတီထုတ်သင်းမောတွေထုတ်သုံးတာမျိုးဒါမှမဟုတ် PTD ကန္တရာထုတ်လေရင်တွေသုံးတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာစစ်တပ်လိုအပ်ချက်မြန်မာနေတဲ့စစ်လက်နက်အပူပစ္စည်းတွေကိုဒီကုမ္ပဏီတွေကထောက်ပံ့တာဖြစ်နိုင်ပါလေ
။ဆွဆွဲခံရတဲ့ထဲမှာပါတဲ့ကုမ္ပဏီတွေတဲကလက်ရှိမြန်မာစစ်တပ်မှာလိုအပ်နေနိုင်တဲ့လက်နက်ငယ်ခဲမီးကြောက်တွေနဲ့တက်ခဲရေးရှင်တွေအများပြားထုတ်လုပ်နေတဲ့ PT Printed ကုမ္ပဏီကတော့ပိုပြီးဖြစ်နိုင်ခြေရှိတယ်လို့ပမောက္ခအဘူဇာကရှုမြင်ပါတယ်။မြန်မာစစ်တပ်မှာနှစ်ပေါင်းများစွာအရာရှိအစ်စ်နဲ့တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်တဲ့စီးနိုင်ငံရေးလေလာသူဒေါက်တာအောင်မျိုးကတော့အင်ဒိုနီးရှားက2021ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းနေဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်မြန်မာစစ်တပ်ကိုရောင်းနေဆိုပြီးဆွဆွဲတဲ့စစ်လက်နက်ပစ္စည်းတွေကနှိပညာပိုင်းရာအရန်မြင့်လာတယ်မဟုတ်ဘဲမြန်မာပြည်မှာထုတ်လုပ်နိုင်တဲ့ပစ္စည်းတွေဖြစ်တာကြောင့်ဆွဆွဲချက်ကအတိတ်ပဲရှိလားဆိုတာကိုတန်တရားရှိတယ်လို့ဆိုပါတယ
်အဲ့ဒီအင်ဒိုနီးရှားကရောင်းပါတယ်လို့ဆွဆွဲတဲ့ပစ္စည်းတွေကလည်းဘာမှထူးမခြားတဲ့ပစ္စည်းတွေဖြစ်နေတယ်အဲ့တော့ကျွန်တော်အနေနဲ့တော့မဖြစ်နိုင်ဘူးတကယ်လို့ပိတ်လို့ကဘာဖြစ်မလဲပိတ်လည်းဘာမှမဖြစ်ဘူးစလနဲ့ပစ္စည်းဆိုင်ရာဒီ technology ပေါ့နော်နှီးပညာပိုင်းဆိုင်ရာအရင်ကြီးကျွန်တော်တို့မမြင်အောင်မှအတိုင်းတာတရက်ထီကတမတော်ကကျွန်တော်တို့လုံနိုင်စွမ်းရှိသွားဒီရုရှားနေပြီးတော့ကျွန်တော်တို့ဒီနှီးပညာတွေကျွန်တော်တို့ပညာတော်တင်နေလွတ်ပြီးတော့ရရှိခဲ့တယ်ဆိုတာကအလုံးသိနေပါပဲလေအဲ့ဒါကြောင့်မလို့ဘာမှကျွန်တော်တို့အကျိုးတရားမှုမရှိဘူးကျွန်တော်အထင်တော့ဟိုဒါကဟိုလောက်ကြဇလန်းတစ်ခုလို့တော့ကျွန်တော်အဲ့လိုထင်တယ်ပေါ့နော
်မြန်မာစစ်တပ်ရဲ့ကပ္ပစစစ်လက်နက်စက်ရုံတွေကနေလက်နက်ငယ်ကြီးမော်တာဟောဝါဇာအပြောက်ကြီးကနေဂျက်တက်ခဲရေးလေယာဉ်သုံးဘုံးသီးတွေထိထုတ်လုံနိုင်နေတာကိုပမောက္ခအဘူဇာကလည်းလက်ခံပါတယ်ဒါပေမဲ့ထုတ်လုံနိုင်စွမ်းကအကန့်အသတ်ရှိတယ်လို့သူကထောက်ပြပါတယ
် the Myanmar military has never had to fight on so many different fronts at the same time
မြန်မာစစ်တပ်ဟာအခုချိန်လောက်မျက်နှာစာအများကြီးမှာတပြိုင်တည်းထဲတိုက်ပွဲတွေတိုက်နေရတာမျိုးအရင်ကမရှိခဲ့ဘူးပါဘူးဒါကြောင့်သူတို့ဟာမကြုံစဘူးခရမ်းမီးကြောက်တွေလိုအပ်နေတာပါဒါကြောင့်ပြည်ရင်းထုတ်လုပ်တာနဲ့တင်မလုံလောက်ဖြစ်နေတာမျိုးကောင်းကောင်းဖြစ်နိုင်ပါလေသူတို့တရုတ်စီကနေလက်နဲ့ခဲရန်အထောက်ပံ့ရှာကောင်းရှာမယ်အိန္ဒိယစီကရှာကောင်းရှာနိုင်ပါလေ
တကယ်တော့စစ်တပ်အနာသိမ့်ပြီးနောက်ပိုင်းမြန်မာစစ်တပ်ကိုလက်နဲ့ရောင်းချတာမလုပ်ဖို့ကုလသမဂ္ဂထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ခဲ့ရမှာအင်ဒိုနီးရှားကထောက်ခံပေးပေးခဲ့တာပါအခုဆွဆွဲချက်တွေကိုအင်ဒိုနီးရှားအနေနဲ့လေးနဲ့ထအေးအေးယူဆောင်ရွက်ဖို့မျှော်လင့်ကြောင်းကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စမာအောင်က VOA ကိုပြောပါတယ
်တကယ်လို့ဒါဖြစ်ခဲ့တယ်ဆိုလို့ရှိရင်ဖြစ်နေစေဖြစ်နေတယ်ဆိုလို့ရှိရင်တော့မှအင်ဒိုနီးရှားအစိုးရအနေနဲ့ဒါကိုအမြန်ဆုံးရပ်တန့်နိုင်ဖို့ပေါ့နော်အဲကျွန်တော်တို့အနေနဲ့တော့မျှော်လင့်ပါတယ်ဒီစုံစမ်းစစ်ဆေးနေစေကာလမှာတော့အနောက်ဒီကုမ္ပဏီတွေကိုယ်တိုင်ကလည်းမဟုတ်ဘူးဆိုပြီးတော့ညှင်းဆို့ထားတယ်လို့လည်းအဲတရင်နေတဲ့ပါတော့ကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေပြုလုပ်တဲ့အခါကျရင်တော့ဒါတရင်ကဒီဆွဆွဲမှုကဘလောက် accurate ဖြစ်လဲဆိုတာတော့ကိုသိတာထင်ရှားလာမှာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအနေနဲ့အမြင်ကတော့ဒီလိုမျိုး right base ပေါ့နော်ဒါ group စီကနေပြီးတော့တွေ့ရှိချက်တွေအပေါ်မှာအင်ဒိုနီးရှားအစိုးရအနေနဲ့ရောသက်ဆိုင်ရာဒီ enterprise တွေအနေနဲ့ရောအော်လေးတစားနဲ့တော့ live ပါဆောင်ရွက်လိမ့်မယ်ပူပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်မအနေနဲ့တော့မျှော်လင့်ပါတယ
်။အနာသိစစ်တပ်ပေါ်ဒေသတွင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအမြင်တွေကွဲပြားကြသလိုစစ်လက်နက်နဲ့ငွေကြေးဖြတ်တောက်ရေးဒဏ်ခတ်ပိတ်ဆို့ရေးအပိုင်းမှာလည်းအာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ခြုံပြောရင် အချို့နိုင်ငံတွေကအားနဲ့နေသေးတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးဒေါက်စမအောင်ကရှုမြင်ပါတယ်။
အဲ့တော့တချို့နိုင်ငံတွေကတော့ individual member state တွေအနေနဲ့ပုံမှန်လေးလေးပြင်းပြင်းထန်ထန်ထုတ်ပေါ်ပြောဆိုကြတာတွေရှိပါတယ်။ဒါပေမဲ့ခုနကလက်တွေ့ပေါ့နော်။လက်တွေ့နိုင်ငံရေးရထုတ်ပေါ်ပြောဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ထိရောက်တဲ့အဟာမျိုးလဲကျွန်တော်တို့ဖြစ်ဖို့လိုလို့ရတယ်။အမူအရာတော့ပြောထားတယ်ဒါပေမဲ့လက်တွေ့မှာကြတော့တည်တည်ထားချက်ချက်မမတ်ဒီမူကို implementation လုပ်ဖို့ mechanism ပိုင်းမှာဒါမှမဟုတ်အားထုတ်မှုပိုင်းမှာအားနည်းနေသေးတယ်ဆိုတဲ့ကိစ္စတွေလည်းကျွန်တော်တို့မြင်ရတယ
်။ဒီချက်မှာပေါမောက်ခအဘူဇာကလည်းသဘောတည်းရှိပါတယ်။အနာသိမ့်ပြီးနောက်ပိုင်းမြန်မာကိုလက်နဲ့ဒါမှမဟုတ် KMA ကြောင့်အပေါ်ပစ္စည်းတွေရောင်းချခဲ့ရင်ဒါဟာပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရိုင်းရီလူမျိုးတုံးတပ်ဖြတ်ခံရတယ်လို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့2019ဖြစ်စင်ပါကလေးကမြန်မာစစ်တပ်ပေါ်အမြဲခိုင်မာတဲ့မူဝါဒနဲ့ဖိအားပေးနေတဲ့အင်ဒိုနီးရှားအစိုးရရဲ့ရည်တည်ချက်နဲ့ဖိလာဆန့်ကျင်နေလို့ဒါကိုအရေးတူစုံစမ်းသင့်တယ်လို့လည်းသုံးသပ်ပြောဆိုထားပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ
်သောတာရှင်များရှင်ထိုင်းနိုင်ငံတွင်ယာယီနေထိုင်လုပ်ကင်권လက်မှတ်လျှောက်ထားတဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုအလုပ်သမားလက်မှတ်လျှောက်ထားတဲ့ကာလမှာ6လကျော်ဆက်နေဖို့ခွင့်ပြုလိုက်တယ်လို့အလုပ်သမားတွေအတွက်ဗီဇာကြေးကိုလည်းဘတ်ငွေ 2,000 ကနေဘတ်ငွေ 900 ထိရှော့ချပေးကြောင်းထိုင်းအစိုးရတစ်ကအောက်တိုဘာလဆန်းကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းအလုပ်သမားဝန်ကြီးဌာနကမြန်မာအပါအဝင်ကမ္ဘောဒီးယားလာအိုဗီယက်နမ်စတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ဗီဇာကြေးရှော့ချပေးလိုက်တယ်လို့အလုတ်သမားလက်မှတ်အထောက်အထားလက်မှတ်လုပ်ရမယ့်ကာလတွေကို2025ခုနှစ်ဖေဖော်ဝါရီလတည်းအချိန်တိုးသတ်မှတ်ပေးလိုက်တဲ့အတွက်အလုတ်သမားတွေအတွက်တော့အဆင်ပြေမှုရှိသွားတယ်ဆိုပြီးအလုတ်သမားရေးလှုပ်ရှားသူဦးမိုးကျော်ကအခုလိုပြောပါတယ်
။ထိုင်းလူမဝင်ကတာအဆိုပြုချက်ကျင်းပချက်ဆုံးချက်ပေါ့။အမတ်တက2023ဇူလိုင်လ9ရက်နေ့မှာအထောက်အထားဆင့်ရိုက်ဖို့အတွက်အမည်စရင် name list ပြင်ထားတဲ့ခြေပြောင်းလူသားတွေကိုလာမဲ့23ရက်2025အထိဘာဘာမေဒူလိုချိန်ကိုအရင်က2023စက်တင်ဘာလ30ရက်နေ့ကအချိန်ကန့်သတ်သတ်မှတ်ပေးထားရာကနေ15ရက်ကျလ2024အထိအချိန်တိုးပေးလိုက်တယ်ဒီချိန်တွင်းမှာလည်းဘာဘာမေဒီဒီပြုလုပ်ရမှာပေါ့နော်အနံပါတ်၄ချိန်နိုင်ချက်ကတော့၄နှစ်ပြည့်ခဲ့တဲ့ MO လုပ်ငန်းရည်နဲ့ပတ်သက်ပြီးတော့30ရက်၄လ2024အထိရက်တိုးပေးမှာဖြစ်ပြီးတော့နံပါတ်3ချိန်နိုင်ချက်ကတော့ထိုင်းနိုင်ငံအတွင်းမှာနေထိုင်ခွင့်ရရှိလူသမားတွေကိုဗီဇာနဲ့ဘာဘာမေပြေအချိန်ကထိုင်းငွေ1000ဘတ်သမတ်တာကားဒီအခုတိုင်းဝင်မှာပါတီဈေးနှုန်းချော့ချပေးမယ်ဖြစ်သောပြင်ညာချက်မှာဖော်ပြတာပါအချိန်ကာလရတယ်ငွေရှာဖို့အချိန်ရတယ်စားစားတဲ့အတွက်လိုအပ်တဲ့အချက်လက်တွေကိုစုဆောင်းဖို့ပြင်ဆင်ဖို့အတွက်အချိန်ရတယ
်ဗီဇာကြေးတွေချော့ချပေးဖို့အတွက်အလုပ်သမားရေးဆောင်ရွက်နေသူတွေကတောင်းဆိုနေကြတာဟာကိုဗစ်ကပ်ဘေးကာလကလေးကဖြစ်ပါတယ်အခုထိုင်းဆိုရတဲ့လက်ထက်မှာတော့ဗီဇာကြေးချော့ပေးလိုက်ပြီမဲ့ဝေးစားတွေကုမ္ပဏီတွေနဲ့လုပ်ရတဲ့အလုပ်သမားတွေကတော့ထူးထူးခြားခြားငွေကြေးသက်သာတာမျိုးတွေတော့မရှိဘူးဆိုပြီးဦးမိုးကျော်ကပြောပါတယ်
။ဗီဇာကြီး2005ဖြစ်သွားတယ်ဒါ1500သက်သာတယ်။အဲ့ဒီမှာအခြားသောဝဘမဲနဲ့ပတ်သက်တဲ့ကုန်ကြမ်းစည်တွေပကံဆန်ခေါလို့ခေါ်တဲ့လူမှုဘူးလို့ကုန်ကြမ်းစည်တွေလည်းဆက်ဆက်ပြီးရှိနေသေးတဲ့အတွက်ဟိုပြောမယ်ဆိုကုန်ကြမ်းစည်တွေရှော့ချပေးတာမဟုတ်သေးဘူး။အစိုးရကဘယ်တော့ပဲကုန်ကြမ်းစည်တွေရှော့ချချောကြပြီအဲ့ဒီအစိုးရအလုပ်သမားယုံအနေနဲ့ချိတ်ဆက်ထားတဲ့အေဂျင့်တွေဆားရက်ဆားရက်အကျိုးဆောင်ကုမ္ပဏီတွေကနေပြီးတော့သူတို့အကျိုးဆောင်ကတွေဆက်လက်ယူမြဲယူနေတာဖြစ်တဲ့အတွက်ဝင်ပေါ်သွားတာမျိုးမဖြစ်သေးဘူ
းအခုလောလောဆယ်မှာတော့ဇူလိုင်လကောင်ကစပြီးနာမည်စရင်တင်သွင်းထားသူတွေဟာသူတို့ဟာအလုပ်လုပ်ခွင့်လက်မှတ်လုပ်ဖို့စရင်တင်ထားကြောင်းစာရွက်တစ်ခုသာလက်ဝယ်ရှိသေးတဲ့အတွက်အခုချိန်ထိအလုပ်လုပ်ဖို့အဆင်မပြေသေးကြောင်းအလုပ်ရုံစိတ်ယုံတွေကလည်းအထောက်အထားမပြည့်စုံသူတွေကိုမခေါ်ကြောင်းတရံလုပ်တင်ဝင်လုပ်တဲ့အခါမှာလည်းနေရာမတူတာအလုပ်မတူတာတွေလုပ်နေတဲ့အတွက်ရဲစခန်းကိုရောက်သွားတဲ့ဖြစ်ရပ်တွေလည်းကြုံနေရတယ်ဆိုပြီးမကြသေးခင်ကမှအလုပ်လုပ်ခွင့်လက်မှတ်လျှောက်ထားသူလို့သမားတဦးကပြောပြပါတယ်
။အဲ့ဟာနဲ့အဲ့ဟာတခုတည်းနဲ့တော့လှုပ်ရှားဖို့မလွယ်ဘူး။ဘာလို့လဲဆိုတော့သူတို့ဝင်စစ်တဲ့အခါမျိုးကြလို့ရှိရင်စခန်းလိုက်ဝါရတာတို့ဘာလို့ဖြစ်တယ်ပေါ့။အဲ့လိုစခန်းလိုက်ဝါလို့ရှိရင်ဒဏ်ရေးဆောင်ရတာတွေပါရရှိ။ဒီပိုင်အောင်ကရရတော့မဝဘမဲဆိုတာနဲ့တွဲပြီးလောက်ကြတာဖြစ်တဲ့အတွက်အဲဒီဝဘမဲတောင်းတဲ့လောက်တည်ဆိုလို့ရှိရင်အဆင်မပြေနိုင်ဘူးပေါ့
ထိုင်းနိုင်ငံထဲမှာထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ Department of Employment DOE ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်စရာအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရှေ့ပြောင်းလူသမားကစုစုပေါင်း2,800,000နီးပါးရှိပြီးဒီထဲမှာမြန်မာက3,000+ပါဝင်ပါတယ်အခုလိုမျိုးတရားဝင်အထောက်အထားလက်မှတ်လုပ်တဲ့သူတွေစာရင်လက်မှတ်လုပ်ဖို့ငွေကြေးမတက်နိုင်တာကြောင့်အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စရင်ထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားကြီးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA Pages တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်းမှာသောတာရှင်များရှင်အခုတော့သတင်းပတ်ဆင်ခဏတွေကိုနားဆင်ချရပါမယ်။ရင်းဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်ရှင်။ဟမတ်စ်တို့ရဲ့ပြင်းထန်တဲ့လျှက်တပြက်ထိုးစစ်ကြောင့်အစ္စရေးနိုင်ငံဟာစစ်ဖြစ်နေတဲ့အခြေအနေရောက်နေပြီလို့အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကကြေညာလိုက်ပြီးအလားတူပြင်းထန်တဲ့အင်အားနဲ့လက်တုံပြန်နေပါတယ်။နှစ်ပေါင်းများစွာထိတ်တိုက်တွေ့လာတဲ့ဒီနှစ်ဖက်ပဋိပက္ခအတွေ့ငြိမ်းချမ်းပြည်လည်းမဲ့အဖြစ်ပြက်ရှာမတွေ့သေးပါဘူး။ဘာကြောင့်ဒီလိုဖြစ်ရသလဲ၈၀ဘာဖြစ်လာနိုင်မလဲဆိုတာကိုအေဒီတာနဲ့ဆွေးနွေးခန်းမှာဥကျော်စန်းသားကိုမမျှသိအောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
ဒီတစ်ပတ်မှာတော့ကျမတို့ဒီအခုလက်ရှိအစ္စရေးပါလက်စတိုင်းရေးခင်းနဲ့ပတ်သက်ပြီးတော့ဟိုဆွေးနွေးချင်ပါတယ်ဒီအစ္စရေးပါလက်စတိုင်းပဋိပက္ခဖြစ်လာရတဲ့နောက်ခံသမိုင်းကြောင်းဒါကိုနည်းနည်းခြုံငုံပြီးတော့ပြောပြပေးပါဦး
ဟုတ်ကဲ့အများကြီးခြုံငုံမှဖြစ်ပါပါအမှန်တရားရှင်းပြရပါတယ်တကယ်တော့ပါလက်စတိုင်းဒေသမှာယူလူမျိုးတွေဟာဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာအဲရောမအင်ပါယာခေတ်ကနေခဲ့ပါတယ်ရောမခေတ်ကဒါပေမဲ့ BC 200စု 100စုလောက်မှာသူတို့ဟာရောမအင်ပါယာကခွဲခွာပြီးထွက်လာရတယ်အဲဒီကနေမောင်းထုတ်ခံရတယ်ပြီးတော့ကမ္ဘာအနှံ့ကိုပြန်ထန်သွားတယ်အဲ့လိုနေရာနေပြီးတော့1890လောက်မှာပိုလန်နိုင်ငံသားဂျူးလူမျိုးသတင်းစာဆရာဖီယိုဒိုဟာဇယ်ဆိုတဲ့လူကဇိုင်ယနီဇင်ပမာလို့ဇီယွန်ဝါရခေါ်တာပေါ့အဲ့ဒီဝါရကိုတီထွင်တယ်ဣဇရေလမှာရှိတဲ့ Mount Zion Zion တောင်ကြီးကိုဣဇရေလကအတွက်အထွတ်မြတ်ဖြစ်တဲ့အခြေခံပြီးယဉ်ကျေးမှုလိုဘာသာရေးလိုလက်တော့အဲ့သဘောတရားနိုင်ငံရေးသဘောတရားတရားဖြစ်လာတယ်။နောက်ပြီးတော့ဂျူးလူမျိုးတွေဒီလက်ခံထားတဲ့ရောက်ရှိနေတဲ့နိုင်ငံတော်တော်များများကလည်းသူတို့ပေါ်မှာစိတ်အမြင်မကြည်ကြဘူးအထူးသဖြင့် Muslim နိုင်ငံတွေကဆိုသူတွေကပါလက်စတိုင်းနယ်မြေတွေကိုဂျူးတွေကပြန်ပြီးတော့အခြေချကြတယ်အဲ့ဒီမှာပါလက်စတိုင်းဒေသခံအာရဗ်တွေကလည်းပဲခြေလုံးအင်တိုင်းသွားနေကြတဲ့သက်ကန်နာယာကလူတွေဖြစ်တော့ဂျူးတွေဝင်လာတော့စိတ်စီမထားမိကြဘူးအဲ့လိုနဲ့ဂျူးတွေအများအများဝင်လာပြီးတော့နောက်ပိုင်းမှာအာရဗ်လူမျိုးတွေကနှိုးကြလာတဲ့ခါမှာတော့သူတို့ပဋိပက္ခဆာဖြစ်လာတယ်အဲ့ဒါနဲ့ဆိုရပါဆိုပထမကမ္ဘာစစ်ဖြစ်ခါနီးကြတော့အဲ့ဒီဒေသကအော်တိုမန်အင်ပါယာလို့ခေါ်တဲ့တူရကီရဲ့လက်အောက်မှာရှိနေတယ်အဲ့ဒါကိုဂျာမနီနဲ့ပေါင်းတဲ့တူရကီကဆိုအင်္ဂလိပ်ကအဲ့ဒီဒေသကိုသိမ်းဖို့လို့တော့အာရဗ်တွေကိုစီးရုံနဲ့မင်းတို့အဘက်ကူညီစစ်ပွဲပြီးမင်းတို့နိုင်ငံထူထောင်ရင်းပေးမယ်အာရဗ်တွေကိုပြောတယ်တချိန်တည်းမှာအဲ့ဒီမှာနေတဲ့ဂျူးတွေကိုလည်းစီးရုံနဲ့မင်းတို့ကိုစစ်ပွဲနိုင်ရင်နိုင်ငံပေးမယ်တော့မပြောဘူးဒါပေမဲ့ National Home ဖန်တီးခွင့်ပေးမယ်ဆိုပြီးတော့အဲ့အင်္ဂလိပ်ရဲ့အဲ့ဒါ Balfour Declaration ခေါ်တဲ့ဟာဂျူးစစ်ထေးနဲ့အပေးယူလုပ်တဲ့စာအဲ့ဒီစာထဲမှာဖော်ပြတယ်အရပ်ကလည်းကတိပေးထားတယ်ဒီဘက်မှာဂျူးလည်းကတိပေးထားတယ်နောက်ပထမကမ္ဘာစစ်ပြီးတဲ့ခါကျတော့သူတို့ကအဲ့ပါလက်စတိုင်းဒေသကိုအင်္ဂလိပ်ကတာဝန်ယူအုပ်ချုပ်တယ် တာဝန်ယူအုပ်ချုပ်ပြီးတော့ mandate လို့ခေါ်တာပေါ့အဲ့လိုအုပ်ချုပ်တဲ့အခါမှာပြည်ပခါသိပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတိုက်ပွဲတွေဖြစ်လာကြတဲ့ဂျူနန်အရပ်တဲ့အရပ်တွေကလည်းအမျိုးသားစီတဲ့နှိုးကြလာကြပြီးပါလက်စတိုင်းအရပ်တွေကတော့အဲ့လိုဖြစ်လာတဲ့အတွက်ကြောင့်ဒုတိယကမ္ဘာစစ်ပြီးတဲ့အခါမှာကျတော့ကုလသမဂ္ဂကဒီဟာကိုနှစ်ချမ်းခွဲလိုက်တယ်ဂျူနိုင်ငံနဲ့အရပ်နိုင်ငံဆိုပြီးတော့ဒါပါလက်စတိုင်းနိုင်ငံနဲ့อิสราเอลနိုင်ငံအဲ့လိုပြတဲ့အခါအာရဗ်နိုင်ငံအများကြီးလက်မခံဘူးอิสราเอลနိုင်ငံပြည်ရမကျေနပ်ဘူးဆိုဝင်တိုက်တယ်ဝင်တိုက်တော့အဲ့ဒီဘက်မှာအာရဗ်တွေရှုံတော့ယူရီကနိုင်ပြီးတော့ပါလက်စတိုင်းအတွက်ပေးထားတဲ့နယ်မြေတွေကိုတော့မှယူရီကဖက်ဖက်သိရင်ဆိုရဲဆိုအဲ့ဒီတစ်ပိုင်းမှာဒီနိုင်ငံဟာအဲ့လိုပဲနယ်မြေအပြင်อิสราเอลတွေကအပေါ်စီးရပြီးတော့ပေါ်ထွန်းလာကြတာဖြစ်ပါတယ်အကြမ်းကြီးပေါ်ရတာ
အရင်တော့ကလည်းတောက်လျှောက်ပေါ့ဂျိုချာဂျိုချာအပြန့်လန့်တိုက်နေရရောရှိပါတယ်အခုအချိန်ကြတော့မှတခါအလုံးအင်းင်းနဲ့ဒီလိုမျိုးရုတ်တရက်ကြီးဖြစ်လာရတဲ့အကြောင်းရင်းခံကဘာဖြစ်ပါမလဲ
ခုနကဇလမ်းမနေလဲဆက်ရောက်မယ်ထင်ပါတယ်အဲ့တော့ဒုတိယကမ္ဘာစစ်ပြီးတော့နှစ်နိုင်ငံဖြစ်လာပြီအဲ့ဒီနှစ်နိုင်ငံဖြစ်ပြီးတော့မှလည်းစစ်ပွဲကမကြာခဏဖြစ်တယ်ဖြစ်တဲ့အခါမှာအာရဗ်နိုင်ငံတွေကပေါင်းပြီးတော့တိုက်ကြတာများတယ်။ဒါပေမဲ့အစ္စရေးကပဲနိုင်တာများပြီးတော့ပါလက်စတိုင်းအတွက်ရရှိတဲ့နယ်မြေတွေအစ္စရေးပိုးသိမ်းယူတဲ့အပြင်အဲဒီအာရဗ်နိုင်ငံတွေလည်းထဲမှာရှိနေတဲ့နယ်မြေတွေဒါအစ္စရေးတွေကလည်းသိမ်းပင်းသွားတယ်။ဒါပေမဲ့နောက်ဆုံးမှာကျတော့အီဂျစ်ကနဲ့ပြန်နိုင်လာတဲ့အခါမှာရှိတယ်။ရှိတဲ့အခါကျတော့ through ဆိုင်းနိုင်ကိုသဲကန်တာဒေသကျွန်းဆွယ်ဒေသကိုသိမ်းပြီးတော့ through ပြန်ပြီးအပေးယူလုပ်ရင်းနဲ့အစ္စရေးနဲ့အီဂျစ်ကမှငင်းကြံရေးစပြီးတော့ရတယ်အဲ့ခါမှနည်းနည်းလေးပြည်လည်မှုရရှိသွားတယ်ပြီးတော့ဂျော်ဒန်နဲ့လည်းပဲအစ္စရေးညီညာရေးရတယ်ဒါပေမဲ့အဲ့ညီညာရေးတွေကိုလည်းပဲအာရဗ်ကမ္ဘာကလက်ခံကြတာမဟုတ်ဘူးအဲ့ဒီအစ္စရေးနဲ့ညီညာရေးအောင်လုပ်ခဲ့တဲ့အီဂျစ်တန်အန်ရာဆဒတ်ဆိုရင်လုပ်ပြန်ခံရတယ်စူစေတာကိုဘယ်အာရဗ်နိုင်ငံကမှသိဝန်မနဲ့ရဘူးအဲ့လိုနဲ့ဒီပြဿနာဖြစ်ဖြစ်နေလာတာနောက်ပိုင်းမှာတော့အမေရိကန်ကတော့သူကဝင်ရောက်စစ်ဆေးဖို့တူပန်းတယ်ဘာညာဆိုတော့လုပ်တာတွေရှိပါတယ်ဒါပေမဲ့လည်းပဲပြဿနာကဘာဖြစ်လဲဆိုတော့ပါလက်စတိုင်းပြဿနာကအများရန်ဘေးဖယ်ခံရသလိုဖြစ်ဖြစ်လာတယ်ပါလက်စတိုင်းပြဿနာကိုသိပ်ပြီးအဓိကထားပြီးစဉ်းစားရတာဟာသိပ်ပြီးလက်တွေ့အဖြစ်အကောင့်ထင်ပေါ်ဘူးအပြောသာဖြစ်တဲ့အကြံဉာဏ်ပြောရင်တော့အဲဒါကြောင့်အဲဒီပါလက်စတိုင်းတွေကသိပ်မကျင်တတ်ကြဘူးအဲဒါပါလက်စတိုင်းမှာလည်းပဲဟာမတ်စ်တွေကသဘောထားသိပ်တင်းပါတယ်သူတို့ရဲ့သဘောထားကဘာလဲဆိုလို့ရှိရင်အစ္စရေးနိုင်ငံပေါ်ထွန်းတော်ကိုလက်မခံဘူးလုံအောင်အစ္စရေးကိုဖယ်ရှားပလိုက်မယ်ဆိုတဲ့သဘောထားရှိတယ်ဒီသိမ့်ပိုက်ထားတဲ့နယ်မြေတွေကိုလည်းပဲအဲ့ဟွာပြန်ပြန်ပြီးတော့อิสราเอลအာရဗ်တပ်ဖွဲ့တွေကပါလက်စတိုင်းကသွားရောက်တိုက်နိုင်အိမ်မှာပြဿနာဖြစ်ကြပြီးတော့ပြည်ပခါတွေမကြခဏဖြစ်ဖြစ်လာတယ်။ပြည်ပခါဖြစ်တယ်ဆိုမှအဲ့ဒီပြည်ပခါတွေများသောအဖြစ်တစ်ဖက်သက်နိုင်တယ်။အကြာရှုံးအစီအပြောက်စင်းကိုကြည့်ရင်ဂျူးစစ်သားတွေอิสราเอลဘက်ကအစီအပြောက်တစ်ထောက်သာရှိပြီးတော့ပါလက်စတိုင်းဘက်ကအစီအပြောက်အများကြီးမြင့်တယ်။အများအားဖြင့်အစာပေါင်းများစွာကွာဟတယ်။ဆိုတော့ဒီတစ်ချိန်မှာတော့ဟာမတ်တွေကအကြံကြီးကြံပြီးတော့တခါတည်းအပိုင်တခါမှမကြုံစဘူးခေါ်လေအငိုင်းမြန်ကိုထူချလိုက်တာဖြစ်တယ်တကယ်သူတို့ကကဘာအားအသင်းသွားတယ်အစ္စရေးကလောက်ထောက်ထားရေးကောင်းတဲ့တိုင်းပြည်အဲဒီဟာမတ်တွေရဲ့ဒေသတွေဖြစ်တဲ့ဂါဇာကမ်းမြံဒေသထဲမှာလည်းပဲဂါဇာထဲမှာလည်းပဲအစ္စရေးထောက်ထားရေးအများကြီးရှိတယ်ဘယ်လိုကြောင့်သူတို့တွေမဖော်ထုတ်နိုင်ခဲ့ဘူးလဲဆိုတော့အားအကြပဲဆိုတော့ဒီချိန်မှာတော့အဲ့လိုကြောင့်ဖြစ်သွားတာပါပဲ
ဒီကိစ္စမှာဒီနိုင်ငံတကာအတိုင်းဝိုင်းနောက်အနောက်အုပ်စုရဲ့ယက်တီချက်ပေါ့နော်အမေရိကန်အပါဝင်အမေရိကန်ဆိုရင်ဒီအစ္စရေးပေါ်မှာထူးထူးခြားခြားသူ့ဘက်ကယက်တီတာကိုတွေ့ရပါတယ်အဲဘာကြောင့်ပါလဲ
48မှာအစ္စရေးနိုင်ငံပေါ်ပေါက်လာခဲ့တဲ့ကအမေရိကန်ကအစ္စရေးကိုထောက်ခံခဲ့ပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးဂျူးလူမျိုးတွေဟာအမေရိကန်နိုင်ငံရေးစီးပွားရေးတပိသိပ္ပံပညာအကုန်လုံးမှာတော်တော်အရေးပါပါတယ်။နောက်နိုင်ငံရေးမှာလည်းပဲအများကြီးဩဇာရှိပါတယ်။ဒီကဒီမှာရှိတဲ့ဂျူးတွေကဆိုတော့သူရဲ့မျက်နှာကိုအများကြီးငဲကြည့်ရပါတယ်။ဂျူးဗုတ်ကဂျူးရဲ့မဲဆန္ဒသိရေးကြည့်တယ်။နောက်တစ်ခုကဒီအရှိလပိုင်းဟာသိရေးနံထွက်တယ်မဟာဗျူဟာအချက်ချကြတော့ကပိုင်အင်အားကြီးနိုင်ငံတိုင်းကဝင်ဆွတ်ကျင်တယ်အထူးသဖြင့်စီအေးကာလတွေပါတယ်ဖြစ်တော့ဆိုဗီယက်တို့ကသူတို့လွှတ်မှုဖို့ကြိုးပမ်းခဲ့တာရှိတယ်ဆိုတော့အမေရိကန်အတွက် balance of influence ပေါ့ရှိလေပိုင်းမှာအဲ့တော့လွှမ်းမိုးမှုထင်ကြီးချာအင်အားရှင်ကြီးထင်ကြီးတဲ့နေရာမှာအစ္စရေးကသူ့ဘက်ကအမြဲတမ်းအစ္စရေးကိုခြေကုပ်ယူပြီးတော့ထင်ကြီးတယ်အမေရိကန်ဆိုတော့အစ္စရေးကသိအရေးပါတယ်နောက်တစ်ခုကအစ္စရေးကိုအခုထောက်ခံတဲ့အီရန်ပေါ့လေအဲ့အီရန်နိုင်ငံဆိုရင်လည်းအမေရိကန်ရဲ့အဓိကရန်ဘက်ဖြစ်နေတော့ဒီနိုင်ငံအတွက်လည်းပဲထင်ဖို့အတွက်လည်းပဲအစ္စရေးကအဓိကကြားနေဆိုတော့အမေရိကန်ဟာအစ္စရေးကိုတောက်လျှောက်အကူအညီပေးနေတာတွေ့ရပါတယ်အများကြီးအခုထိလည်းပဲအခုစစ်ဖြစ်တော့လည်းအမေရိကန်ကလက်လက်တွေချက်ချင်းပဲပို့ပေးတာတွေ့ရပါတယ်
အိန္ဒိယအာရဗ်နိုင်ငံတွေရဲ့သဘောထားယက်တီချက်ကဘယ်လိုရှိပါလဲဒီသူတို့တွေရဲ့လှုပ်ဆောင်ချက်တွေမူဝါဒတွေကြောင့်ပို့ပြီးတော့ဒီတင်းမာမှွေဖြစ်နေရပါလား
အဲ့လိုပြောလို့များအာရဗ်တွေကတော့အာရဗ်အချင်းချင်းဆိုတော့ပါလက်စတိုင်းကိုဒါမြစ်တာရှိရဲ့ပါလက်စတိုင်းကိုဂရုဏာသက်တဲ့အာရဗ်တွေအများကြီးရှိပါတယ်ဒါပေမဲ့ပြည်ထောင်နိုင်ငံအနေနဲ့ကြည့်ရင်အာရဗ်တွေရဲ့အဓိကပြဿနာသူတို့အာရဗ်နိုင်ငံချင်းချင်းရမှာဘယ်လိုတင်ရှိဘူးတကြောက်တနိုင်ငံနဲ့နိုင်ငံဆစ်ဖြစ်နေရတယ်လည်းမကြခဏပဲအာရဗ်နိုင်ငံချင်းချင်းဆစ်ဖြစ်ခဲ့ရတယ်လည်းအများကြီးရှိရဆိုတော့အဲ့ဒီကိစ္စကအဓိကပြဿနာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းပဲတချို့နိုင်ငံတွေရက်တည်ခြင်းနဲ့တချို့နိုင်ငံတွေကပါလက်စတိုင်းဘက်ကမပါဘဲနဲ့အစ္စရေးနဲ့ဒီပွဲလုံးနဲ့နိုင်ငံလည်းအများကြီးပဲအထူးသဖြင့်ဒီဆာဒီအာရေဗျာကျွန်းဆွယ်ရဲ့တောင်ပိုင်းခြမ်းဖြစ်တဲ့ဒီ UAE တို့လိုချမ်းသာတဲ့ကျော်ဝါးတဲ့နိုင်ငံတွေအစ္စရေးနဲ့အများကြီးအခုဆိုသန်တမန်တော်တိုင်ဝင်ဆက်သွယ်ပြီးတော့တာခီးသွားလာရေးတို့ယင်းနီမြုံနံမှုတို့လုံနေရပြီကုန်သွယ်ရေးတို့လုံနေရတဲ့နိုင်ငံတွေရှိတယ်။ဆာဒီအာရေဗျာတို့နိုင်ငံတို့မှအရက်ကဘာမှာအရေးကြီးဆုံးနိုင်ငံသူတို့ကမက္ကာမဒီနာအထူးမြတ်နေရာတွေရှိတဲ့နေရာဆိုတော့အရပ်ကဘတ်ခလုံးကမွတ်စလင်လောကကြီးခလုံးကသူတို့အဓိကအဖြစ်ကြီးကြတဲ့နိုင်ငံဒီနိုင်ငံတော်မှပဲအခုနောက်ပိုင်းမှာအစ္စရေးနဲ့စစ်မြေကြီးဘာညာလုတ်လာတယ်ဆိုတာရှိတော့သူဆွေတော်လေးအခုကိစ္စမှာအခက်ခဲကြုံရမယ်အရပ်နိုင်ငံအများစုကတော့ချန်ပီယံပြောရင်တော့ပါလက်စတိုင်းကိုဂရုဏာသက်တယ်ပါလက်စတိုင်းဘက်ကတော့ယက်တီကြမှာပဲသို့သောတနိုင်ငံချင်းကြီးလိုက်တဲ့အခါမှာတော့ပြပြသားသားထောက်ခံမှုတော့ရှိမှာမဟုတ်ပါဘူ
းနောက်တစ်ခုကအီရန်ကြတော့ဟာမက်စ်ဘက်ကဘာလို့ထောက်ခံတာပါလဲ
အီရန်နဲ့ပါလက်စတိုင်းတွေဟာဟာမတ်တွေဟာဘာသာရေးအဖြစ်ကြည့်ရင်ပါလက်စတိုင်းအများစုကဆွန်နီတွေအီရန်တွေကရှီယာတွေဆိုတော့သူတို့ကခုကတကယ်တော့သိပြီးတော့မတည့်ရဘူးမလားအဲဒီတော့ဆာဒီအာရေဗျရဲ့ဆွန်နီနဲ့ဟောရှီယာဖြစ်တဲ့အီရန်နဲ့ကအများရန်ပဋိပက္ခဖြစ်နေတာဒါပေမဲ့ပါလက်စတိုင်းတွေကြတော့ဆွန်နီတွေဖြစ်ပေမဲ့ရှီယာနဲ့တည့်တယ်ဆိုတော့ဒီကိစ္စမှာအဓိကအဖြစ်အစ္စရေးကိုဆန့်ကျင်ကျင်တဲ့သဘောနဲ့လူဣဇရေဟာတိကပါလေဣဇရေကိုအီရန်ကလုံအောင်သူရဲ့ရန်သူဖြစ်မြင်ထားတော့ဣဇရေကိုတိုက်ဖို့အတွက်ဟာမတ်တို့နောက်ပြီးတော့အခုဟာမတ်တွေကဝင်ပြီးတော့တိုက်နေတဲ့လေဘနန်ကဟဇ်ဘူလာတို့အဲသူတို့ကိုအီရန်ကလက်ကျင်ပေးတယ်လက်နက်ပေးတယ်ထောက်ခံတယ်အများကြီးလုပ်ပေးတယ်သူကဆိုတော့ဒီအရေးမှာပါလက်စတိုင်းအရေးမှာကြည့်ရင်ပါလက်စတိုင်းသားတွေဟာဘာသာရေးတဲ့သူတွေ nationalism အမျိုးသားရေးစိတ်ဓာတ်ကြောင့်တကြီးကြမှာခံပြင်းနေဆိုတာတွေ့ရမယ်အဲ့လိုပဲယူဆမှဖြစ်ပါတယ်
။နောက်ဒီမြန်မာနိုင်ငံကအစ္စရေးကနေလက်နက်တွေဝယ်တယ်ဆိုပြီးတော့ဟိုလူခွင့်လှုပ်ရှားတဲ့အဖွဲ့တွေကပြောဆိုနေတဲ့တာတကားတွေလည်းရှိပါတယ်။ဒီအခြေအနေမျိုးမှာမြန်မာစစ်ကောင်စီကဘယ်လိုအနေထားအနေရပ်တည်ပါလဲ
။စစ်ကောင်စီရပ်တည်ချက်ကတော့အခုထိတော့မရှိသေးဒီလိုနဲ့ထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီကဘယ်လိုရပ်တည်လဲဆိုတာသိရခက်ပါတယ်။ကုလသမဂ္ဂမှာလူမျိုးရေးကောင်စီကဘာလို့မှမဲခွဲဖို့ကြားလိုက်ရင်လဲစစ်ကောင်စီတက်ရောက်ပြီးတော့မဲခွဲတဲ့ဆက်မှာပါခွင့်မရှိဘူးလို့ထင်ပါတယ်ကဥကြုံမှုထုံးကသံမဖြစ်နေတော့ဆိုတော့စစ်ကောင်စီရဲ့သဘောထားကသူရဲ့ထုတ်ပြန်ချက်အပေါ်မှာပဲကျွန်တော်ခံမရမှထင်ပါတယ်အ
ဲဒီ Israel Palestine အရေးအရှိဆက်ဘာဖြစ်လာနိုင်ပါလဲ
ဖိတ်ကမရခဲ့ပါတယ် Israel ဝန်ကြီးချုပ်နေတန်ညာဟုကတော့ဒီဟာရေရှည်စစ်ပွဲတရက်ကိုဆင်နွှဲနေရပြီဆိုပြီးတော့စီရင်ညာထားတာဖြစ်ပါတယ်တနည်းအနေနဲ့စပြီးတော့ဆိုတော့အဲ့လိုလဲဖြစ်လာနိုင်ပါတယ်ဒါပေမဲ့နေတညာဟုကလည်းတိုင်းပြည်ထဲမှာသူကလူလူထောက်ကမ်းမှုကြဆင်းနေတယ်အာဏာရှင်ဆန်တယ်တရားရုံးချုပ်ကဥပဒေကိုသူလည်းပြည်ဥဖို့ကြိုးပမ်းနေဆိုပြီးတော့အတိုက်ခံတွေအများကြီးရင်ဆင်နေရတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဖြစ်တော့နေတညာဟုရာထူးဆက်လက်တည်မြဲရေးအာဏာတည်မြဲရေးတော့မှအလားအလာကောင်းသွားမလားသူကတော့ရေရှည်အဖြစ်နဲ့ငါတို့တိုက်ပြရမယ်ဆိုတော့ပြောနေတယ်အခုလည်းပဲပြင်းထန်သူတို့ပြန်တိုက်နေပါတယ်ဆိုတော့ဒီညိုင်းစကားလည်းဗန်နိုင်ငံမှပြောကြတာသိခဲင်းပါတယ်အမေရိကန်တို့လိုဒီညိုင်းစကားပြောတဲ့နိုင်ငံလည်းပဲလက်နက်တွေအကူအညီတွေချက်ချင်းပေးလို့လိုက်ကြတွေ့တယ်အာရစ်ချစ်ဆူနတ်တို့ကလည်းလုံးဝထောက်ခံတဲ့အစ္စရေးဗြိတိန်ချောက်ဝင်ချုပ်ကလည်းပြောတယ်ဟိုရမင်းကြီးပဲပြောတယ်အကလုံးထင်းထင်းပြင်းနှစ်ဖက်လုံးနေရနောက်ထူးကြတာတရုတ်ကပြောတယ်အခုအမေရိကန်ရဲ့အထက်လွှတ်တော်ဆင်နတာချက်စုမဲ့တေကိုရောက်နေတယ်။သူကပြောတယ်တေဥသံမကိုတေဥသံမရေကိုခင်ဗျားတို့ကအစ္စရေးဘက်ကခရီးနာစကြောင်းပြောပါ။အဲဒီဟာမတ်ကိုရှုတ်ချပါဆိုတော့မရှုတ်ချဘူး။မရှုတ်ချတော့သူစိတ်မကောင်းဖြစ်တယ်။ဟိုကပြောတယ်မရှုတ်ချဘူးနှစ်ဖက်စလုံးကတင်းတင်းလုပ်ကြပါဒီကိစ္စမှာစီးနေမှဖြစ်ရှင်းရမှာလေဆိုတေဥကသိပြီးတော့စစ်စရေးစကားပဲပြောနေတာတွေ့ရပါလေဆိုတော့တေဥပြောတယ်ဆိုတော့သူကဟူးတိုက်ပြောခင်းစကြောက်ပေါ်လေဒါပေမဲ့တစ်ချိန်ချိန်ဖာကြတော့တင်းရက်တီတိုင်းဖြစ်ကောင်းဖြစ်လာနိုင်ပါလေအခုကတော့အဲ့ဒီချိန်မကြသေးဘူးလို့ပဲပြောမှာဖြစ်ပါတယ်
တော်တာရှင်များရှင်ကျမရဲ့အတွက်အဟာရမျှတအောင်ဘလို့စားသုံးကြမလဲဆိုတာကိုဒေါက်တာသက်စောကလူလူနဲ့ကျမရဲ့အစီအစဉ်မှာတင်ပြထားပါတယ
်နေ့စဉ်စားသုံးနေတဲ့အစားအစာတွေကိုအာဟာရတင့်တင့်မြတ်တာအောင်ချိန်ညှိစားတောက်ပေးဖို့ကအလွန်ပဲအရေးကြီးတာပါအထူးသဖြင့်စိတ်ရောဂါရှိတဲ့သူတွေကပိုပြီးတော့ကျူးဆိုက်ကြရမှာဖြစ်ပါတယ် Balance Diet လို့ခေါ်တဲ့အာဟာရမြတ်တာအောင်စားသုံးသင့်တဲ့အာဟာရအချို့အကြောင်းကိုသမားတော်တူဖြစ်သူဒေါက်တာဦးမော်ဂျော်နိုင်ကအခုလို့ရှင်းပြပါပါတယ်
အဲ့တော့ဆရာတို့ကဒီအစားတောက်စားတဲ့ပုံစံမှာပကံများပုံစံလေးပေါ့နော် plate လေးနဲ့ဆရာတို့ပြောပါတယ်အဲ့ဒီမှာစားတောက်သင့်တဲ့ကျန်းမာရေးနဲ့ညီညွတ်တဲ့မြတ်တာတဲ့အစားတောက်ပုံစံဆိုတာတဲ့ဆန်နဲ့ဂျုံနဲ့လုပ်တဲ့ပစ္စည်းတွေနော်ဆရာတို့တိုင်းပြပါဆိုတော့ထမင်းပေါ့နော်အနောက်နိုင်ငံတွေမှာဆိုတော့ပါမုတ်ပေါ့အဲ့ဒါဒီကိုစားမဲ့အစာရဲ့၄ပုံတစ်ပုံပဲပါဝင်သင့်တယ်လေနော်ဆရာတို့ခုပြောနေတာ healthy diet နော်ကျန်းမာရေး balance diet အကြောင်းပြောနေတာပေါ့နော်ဆိုတော့၄ပုံတစ်ပုံလောက်ပါသင့်တယ်ပြီးလို့ရှိရင်အသား၅ပေါ့နော်ဆရာတို့အသားသုံးပုံ၅ protein diet ချက်ဥပေါ့နော်အဲ့ဒါတွေက၄ပုံတစ်ပုံလောက်ပါသင့်တယ်နော်ခန္ဓာကိုယ်ကြည့်ထားဖို့အတွက်နောက်တစ်ခါအာချန်နဲ့တဝက်50ရာခိုင်နှုန်းကပါလိုရလဲဆိုရင်အသီးအရွက်အသီးနှံထည့်ထားတယ်နော်အဲ့တော့အရင်တော့ balance diet ကဆရာတို့ငယ်ငယ်တော့တည်တာတော့၃ပုံပုံ၃ပုံ၃ပုံစီလုပ်တယ်အခုနောက်ပိုင်းမှာပုံစံပြောင်းလာတဲ့အခါမှာအသီးရွက်အသီးနှံကိုပိုစားခြင်းအပြင်ကျန်းမာရေးကောင်းမွန်လာတာတွေ့တယ်မကူဆက်တဲ့ယောဂါတွေကိုကာကွယ်နိုင်တာတွေ့တဲ့အခါမှာအခုချိန်မှာ healthy diet ဆိုလို့ရှိရင်ဆရာတို့အသီးရွက်အသီးနှံက50ရာခိုင်နှုန်းတဝက် plate မှာပါသင့်တယ်ပြီးတော့မှဆန်တဲ့ဂျုံနဲ့လုပ်ထားတဲ့စားတောက်တွေဒီတဝက်အသား၅ဥတွေကနေရမယ်အဟာရ sorry ၄ပုံတပုံပေါ့နော်အဲ့တော့၄ပုံတပုံ၄ပုံတပုံနဲ့တဝက်စားသုံးမယ်ဆိုလို့ရှိရင်ဆရာတို့ balance diet ဖြစ်သွားပြီဒါဆိုလို့ရှိရင်ဆရာတို့ဒီ no sunny ဇီးရောဂါကိုဖြစ်တာကိုလည်းကာကွယ်တားဆီးနိုင်တယ်လို့ဆိုပါတယ
် balance diet နဲ့ကိုက်ညီအောင်ချိန်ညှိစားတောက်ပေးနိုင်ခဲ့မယ်ဆိုရင်သွေးရည်တကြားတဲ့ပမာဏကိုထိန်းသိမ်းတဲ့နေရာမှာအတိုင်းအတာတစ်ခုထိအထောက်အကူဖြစ်စေမှာပါဇီးရောဂါဝေနာရှင်တွေဟာသွေးနည်းတကြားတဲ့ပမာဏကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းသိမ်းထားဖို့လိုအပ်တာကြောင့် balance diet နဲ့ကိုက်ညီအောင်စားသုံးပေးဖို့လိုအပ်တဲ့အပြင်သွေးနည်းတကြားတဲ့ပမာဏတက်မလာအောင်ထိန်းထားနိုင်တဲ့အမှုအကျင့်တွေကိုလည်းလိုက်နာဆောင်ရွက်ပေးဖို့လိုတယ်လို့ဒေါက်တာဦးမော်ဂျော်နိုင်ကအခုလိုပြောပါတယ်
။ဒါကြောင့်မလို့ဆရာတို့ကဒီစီချိုယောဂတဲ့တယောက်ဒီအချို့ဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်။တကယ်၍သွေးထဲမှာချိုဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချိုဓာတ်တွေဒီများနေတဲ့အချိုဓာတ်တွေသွေးတော်နယံတွေကိုဖျက်ဆီးတယ်။ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုပြင်ရတယ်ပေါ့နော်။အဲ့တော့ဖျက်လိုက်ပြင်လိုက်နဲ့ကြာတဲ့အခါမှာတဲ့တကိုယ်လုံးကသွေးတော်တွေကျင်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတဲ့။နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်။လက်တလောပြဿနာဆိုတာအချိုဓာတ်တွေတားများပြီးတော့နော်3လစ်တာတို့နော်ဆေးရုံတက်ရတာတို့ဖြစ်တာလို့မဟုတ်ရင်အချိုဓာတ်တွေတားနှိမ့်ကြပြီးတော့3လစ်ပြီးဆေးရုံရောက်တာ။ဒါဒီရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့နော်။အဲ့တော့ရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးကအသက်အန္တရာယ်ရှိတယ်။ဒါပေမဲ့အဲဖြစ်တာတွေနဲတယ်ပေါ့။အများစုစီးဆိုသမားတွေကတော့ရေရှည်နောက်ဆက်တွဲဆိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ်နော်အဲ့တော့ရှေ့မှာဆရာပြောခဲ့သလိုဒီကိုယ်လုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်အဲ့တော့အုံနောက်ထရသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေဖြတ်တာဖြစ်တယ်နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ဒီဆုံးချုံနိုင်တယ်နှလုံးရပ်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောင်းမယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလိုက်ရင်ခြေထောက်တွေအနာဖြစ်မယ်ပုတ်တယ်ခြေထောက်ဖြတ်ရတာဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်ဆီးရတတ်တယ်။မျက်စိထဲသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြင့်မယ်ဆိုရင်အမြင်အာရုံကိုထိခိုက်နိုင်တယ်။ဒီလိုနောက်ဆက်တွဲဆိုကြူတွေခံစားရတတ်တယ်နော်။အဲ့တော့ဆရာတို့ပြောတဲ့အထဲမှာစီးကျူယောဂါသည်ဒီကိုယ်လုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂါဖြစ်တဲ့အတွက်ကြောင့်မလို့စီးကျူယောဂါဝေဒနာတွေတယောက်ဒီအချို့ဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိပါတယ်။ဒါကြောင့်မလို့သွေးကြောကျင်းမြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့အရာတွေကဘာတွေပါမှာလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးတို့ယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တကဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမှာသာမြင်းနဲ့စီးကြိုရဲ့နောက်ဆက်တွဲစူကြိုတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့စီးကျိုးယောဂဝေဒနာတွေတယောက်ဒီအချို့ဓာတ်ထိန်သိမ်းတဲ့စားတောက်တွေရှောင်ကြရမယ်ဤသူနောက်ဒီသွေးတိုးတန်တဲ့ဤတွေကိုရှောင်ကြရမယ်အ CEO လဲဆောင်ကြည့်ရမယ်ဆေးလေးတောက်တဲ့ဆိုဆိုရင်ဆေးလေးဖြတ်ရမယ်ပေါ့နော
်ဘယ်လန့်စာရဲနဲ့ကိုက်ညီအောင်ချိန်ညှိစားတောက်ပြီးတင်းတကြားတက်မလာအောင်ထိန်းထားနိုင်တဲ့အမှုချက်တွေကိုလိုက်နာဆောင်ရွက်ရင်စီချိုယောဂရဲ့နောက်ဆက်တဲ့စီချိုတွေကိုကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ကိုရနိုင်တင်ပြထားပါတယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။၁၉ချိန်မြောက်အာရှအားကစားပြိုင်ပွဲကတော့တရုတ်နိုင်ငံဂျိုးယိုမှာတနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။နိုင်ငံပေါင်း55နိုင်ငံကအားကစားသမားပေါင်း1,000ကျော်ပြည်နှစ်ပတ်ကျော်ကြာဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အောက်တိုဘာ10ရက်နေ့ကပြိုင်ပွဲအခမ်းအနားကိုကျင်းပခဲ့ကြပါတယ်။ဒီအာရှအားကစားပြိုင်ပွဲမှာတော့အင်ရှင်တရုတ်နိုင်ငံကရွှေစိတ်200တခုငွေ112ခု၊ချေး80ခုနဲ့ပထမရခဲ့ပြီးတော့ဂျပန်နိုင်ငံကရွှေ50နဲ့ငွေ69၊ချေး69နဲ့ဒုတိယ၊တောင်ကိုရီးယားနိုင်ငံကရွှေ40နဲ့ငွေ59၊ချေး89နဲ့တတိယရပါတယ်။မြန်မာနိုင်ငံကတော့ပိုက်ကြော်ချင်းအမျိုးသား4ယောက်တည်းမှာရွှေစိတ်တစ်ခုနဲ့ရိုးရလေးအမျိုးသမီးမီတာ900နဲ့အမျိုးသားမီတာ1000တွေမှာချေးစိတ်နှစ်ခုစီရပြီးတော့အဆင့်29ရရှိခဲ့ပါတယ်။ဘောလုံးပွဲတွေဘက်မှာတော့အမျိုးသားဖိုင်နယ်မှာတောင်ကိုရီးယားကဂျပန်ကို2-0နဲ့နိုင်ပြီးတော့ရွှေစိတ်ရသွားပါတယ်။တောင်ကိုရီးယားအသင်းဟာဒီနှစ်မှာရွှေစိတ်ရလိုက်တဲ့အတွက်အာရှအောင်စားပြိုင်ပွဲမှာ3ချိန်ဆက်တိုက်ရွှေစိတ်ရရှိသွားခဲ့တာဖြစ်ပါတယ်။အမျိုးသမီးဘောလုံးပွဲတွေဘက်မှာတော့ဂျပန်ကမြောက်ကိုရီးယားကို4-0နဲ့နိုင်ပြီးတော့ရွှေစိတ်ရရှိသွားခဲ့ပါတယ်။အင်ရှင်တရုတ်အမျိုးသမီးအသင်းကတော့တတိယနေရာလူပွဲမှာဥဇဘက်ကစ္စတန်ကို9-6မရှိနဲ့နိုင်ပြီးတော့တတိယရလိုက်ပါတယ်။ဗောလီဘောပြိုင်ပွဲတွေဘက်မှာတော့အမျိုးသားဘက်မှာအီရန်ကတရုတ်ကို3ပွဲတစ်ပွဲနဲ့နိုင်ပြီးတော့ပထမရရှိသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ဂျပန်ကကာတာကို3ပွဲတစ်ပွဲနဲ့နိုင်ပါတယ်။အမျိုးသမီးဖိုင်နယ်ဘက်မှာတော့အင်ရှင်တရုတ်တင်းကဂျပန်ကို3ပွဲပြည့်နဲ့နိုင်ပြီးရွှေစိတ်ရသွားခဲ့ပြီးတော့တတိယနေရာလူပွဲမှာတော့ထိုင်းကဗီယက်နမ်ကို3ပွဲပြည့်နဲ့နိုင်ပြီးချေးစိတ်ရရှိခဲ့ပါတယ်ခင်ဗျာ။ဒါမဲ့ Euro 2028နဲ့ Euro 2032ဥရောပဖလားဘောလုံးဝဲအတွက်အင်ရှင်နိုင်ငံတွေကိုအင်္ဂါနေ့ကဆွစ်ဇာလန်နိုင်ငံနေရွေးမှာရှိတဲ့ဥရောပဘောလုံးအဖွဲ့ချုပ်မှာရွေးချယ်လိုက်ပါပြီ
The host for the UEFA Euro 2028 is United Kingdom and the Republic of Ireland
Euro 2028ဥရောပဖလားဘောလုံးပြိုင်ပွဲအတွက်အင်ရှင်ဖြစ် UK နဲ့ Ireland နိုင်ငံတွေကိုဟူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ယောဘဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကကြေညာလိုက်တာပါ
And the host for the UEFA Euro 2032 are Italy and Turkey.
Euro 2032ယောဘဖလားဘောလုံးပွဲအတွက်အင်ရှင်ကိုတော့အီတလီနဲ့တူရကီနိုင်ငံတွေကိုပူးတွဲအင်ရှင်ဖြစ်ရွေးချယ်လိုက်တယ်လို့ UEFA ဥက္ကဋ္ဌ Seferin ကကြေညာပါတယ်
We host tournaments better than anyone else. It's going to be a massive boost.
Britain နိုင်ငံဘက်မှဆိုရင်လည်း Britain ဝန်ကြီးချုပ် Rishi Sunak ကိုယ်တိုင်က Britain နိုင်ငံဟာအားကစားပြိုင်ပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပတဲ့နေရာမှာတခြားဘယ်အင်ရှင်နိုင်ငံထက်မဆိုသာလွန်ကောင်းမွန်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ ကောင်ကကြားခဲ့တဲ့ England Premier League ဘောလုံးပွဲတွေမှာ Champions City နဲ့ Arsenal တို့ Emirates တွင်မှာတနင်္ဂနွေနေ့ကတွေ့ခဲ့ကြပြီးတော့ Arsenal ကတကုတ်ဂိုးမရှိနဲ့နိုင်ရသွားပါတယ်။ Webby ကနေ86မိနစ်မှာ Arsenal တိုက်စစ်မှုမှာ Tonali ကန်သွင်းတာ Man City နောက်တန်းလူ Nathan Ake နဲ့ TV ဂိုးဝင်သွားလို့ Arsenal ကတကုတ်ဂိုးမရှိနဲ့နိုင်သွားတာပါ
A great feeling, obviously. You could sense, you know, it's been so many years without beating them, and today we have beat. In my opinion,
ဒီပွဲနိုင်လိုက်တာတကယ်ကောင်းပါတယ်။ခင်ဗျားတို့လည်းသိမှာပါ။ကျွန်တော်တို့သူတို့ကိုမနိုင်တာနှစ်တော်ကြာပါပြီ။ကျွန်တော်မြင်တာကတော့သူတို့ကကမ္ဘာအကောင်ဆုံးအသင်းဖြစ်ပြီးအဲ့ဒီကမ္ဘာအကောင်ဆုံးအသင်းကိုကျွန်တော်တို့နိုင်လိုက်တာတကယ်ကောင်းပါတယ်။ကျွန်တော်တို့ခံစစ်ကိုကြမ်းကြမ်းခံကစားခဲ့ရတာတွေလည်းရှိပြီးအဲ့ဒီအနေအထားမှာဒီလိုမျိုးကျွန်တော်တို့နိုင်လိုက်တဲ့ပုံကတကယ်ကောင်းပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့သူတို့ကိုအနိုင်ယူဖို့အတွက်တန်တိတဲ့အခိုင်အမာချပြီးစိတ်ပိုင်းဖြတ်ထားတာကိုလည်းပြသနိုင်ခဲ့ပါတယ်။အဲ့ဒီအတွက်ကျွန်တော်တကယ်ပဲပျော်ပါတယ်
။ Congratulations Arsenal for the victory.Tight game we start really well the first
half in the nine dollar တွေဂုံယူပါတယ်ပွဲကချိန်နေပါပဲပွဲစားပိုင်းမှာကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်ဒုတိယပိုင်းပြန်စားတဲ့အချိန်မှာတော့သူတို့က Martinelli ကိုထည့်ပြီးတော့ပို့ပြီးတော့အချိန်ဆက်မိမိကစားနိုင်ခဲ့ပါတယ်ကျွန်တော်တို့ဂိုးသွင်းခွင့်တွေအသိမဖန်တီးနိုင်ခဲ့ပါဘူးဒါပေမဲ့နောက်ဆုံးအဲ့ဒီလိုမျိုးလူထိပ်ပြီးဝင်သွားတာမျိုးနဲ့ကျွန်တော်တို့ရှုံးသွားပါတယ
်မက်ဆီဒီသဟာဒီပွဲရှုံးလိုက်တဲ့အတွက်ဒီနေ့ဘောလုံးရာသီအမှတ်ပေးပွဲမှာနှစ်ပွဲဆက်တိုက်ရှုံးလိုက်တာဖြစ်ပါတယ်
ချိန်ထဲမှာပဲဒီတစ်ပတ်မှာ Spurs ကလည်း Luton Town ကိုတကောကောမရှိနဲ့နိုင်လိုက်တာကြောင့်ရှစ်ပွဲကစားပြီးတဲ့ချိန်မှာ Spurs နဲ့ Arsenal တို့က6ပွဲနိုင်2ပွဲတည်းရအမှတ်20နဲ့ဇယားထိပ်ကနေဥဆောင်နေပြီးတော့ Man City ကတော့18မှတ်နဲ့တတိယနေရာရောက်သွားခဲ့ပါတယ်ဒီမိုက်ဆွေမူလန်ဟာဇန်ဟာဘောလုံးမဘွားကနေအနာယူကြီးလို့အင်္ဂါနေ့မှာချိန်ညာလိုက်ပါတယ်ချယ်ဆီနဲ့ရီယယ်မက်ဒရစ်တိုက်ဆွေမူဟောင်းဟာဇန်ဟာအသက်32နှစ်အရွယ်မှာဘောလုံးမဘွားကနေအနာယူလိုက်တာဖြစ်ပါတယ်ဟာဇန်ဟာချယ်ဆီအသင်းမှာခြေစွမ်းပြပြီးတော့ထိတ်တန်းကစားသမားအဖြစ်ယက်တီနိုင်ခဲ့ပြီး2019မှာရီယယ်မက်ဒရစ်အသင်းကိုပြောင်းပြီးတော့၄နှစ်ကြာကစားခဲ့တာပါဒါမဲ့လည်းရီယယ်မက်ဒရစ်အသင်းမှာဒဏ်ရာရကြောင့်ခြေစွမ်းမပြနိုင်ဖြစ်ခဲ့ပြီးတော့ရီယယ်အသင်းနဲ့ပြီးခဲ့တဲ့ဘောလုံးရာသီအကုန်မှာလမ်းခွဲခဲ့ပါတယ်သူဟာ Chelsea အသင်းနဲ့ Premier League ကို2ချိန် Europa League 2ချိန် FA Plus နဲ့ League Plus 2ချိန်စီရခဲ့ပြီးတော့ Real Madrid အသင်းနဲ့တော့ Champions League 2ချိန်နဲ့ La Liga 2ချိန်ရခဲ့ပါတယ်ခင်ဗျာ Major League Major League ဘောလုံးပွဲတွေဘက်မှာတော့ DC United အသင်းနဲ့ Liga Wayne Rooney တို့တစ်ဖက်သဘောတူညီမှုနဲ့လမ်းခွဲလိုက်ကြတယ်လို့ DC United အသင်းက October 9ရက်နေ့ကကြေညာပါတယ်DC United အသင်းဟာပြီးခဲ့တဲ့စနေနေ့က New York FC အသင်းကို2ဂိုးကိုမရှိနဲ့နိုင်ခဲ့ပေမဲ့လည်း Playoff ရှုံးထွက်အဆင့်ကိုမတက်နိုင်ခဲ့တဲ့အတွက်နီးပြရူနီကအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ I think it's just the right time. I think
ဒီအချိန်ကထွက်ဖို့အသင့်တော်ဆုံးအချိန်ပါ။ကျွန်တော်အနေနဲ့အသင်းကို Playoff ရှုံးထွက်အဆင့်ကိုတက်နိုင်ဖို့အတွက်တက်နိုင်ဘလောက်အစွမ်းကုန်လုပ်ခဲ့ပါတယ်။ဒီတစ်ခုတည်းကြောင့်လည်းမဟုတ်ပါဘူးအဓိကအချိန်ပါကျွန်တော်ဒီမှာနီးပြလုပ်ခဲ့တဲ့အချိန်တွေကိုတကယ်ပဲသဘောကျပြီးအသင်းပိုင်ရှင်တွေကလည်းကျွန်တော်ကိုအများကြီးကူညီပါတယ်ဒါပေမဲ့ဒီအချိန်ကကျွန်တော်အနေနဲ့အသင်းကနေထွက်ပြီးအင်္ဂလန်ကိုပြန်ရမယ့်အချိန်လို့ထင်ပါတယ
်ဝေရူနီဟာ2018နဲ့2019မှာ DC United အသင်းမှာကစားသမားအဖြစ်နဲ့ကစားခဲ့ပြီးတော့ပြီးခဲ့တဲ့2020ဇူလိုင်လမှာနီးပြအဖြစ်တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာManchester United အစီအရဲ့ဇန်နဝါရီလကြီးဖြစ်တဲ့ Sir Alex Ferguson ရဲ့ဇနီး Lady Cathy Ferguson ဟာအောက်တိုဘာ6ရက်နေ့ကအသက်84နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ။အခုလို Sir Alex ရဲ့ဇနီး Lady Cathy ကွယ်လွန်သွားခဲ့တဲ့အပေါ်မှာ Manchester United အသင်းတစ်သင်းလုံးကဝမ်းနည်းစိတ်မကောင်းဖြစ်ရတယ်လို့အသင်းကကြေညာချက်ထုတ်ပြန်ပါတယ်။ဒါ့ပြင် Manchester City, Arsenal, Aberdeen, St. Mirren တခြားအသင်းတွေအတော်များများကလည်းဒီပေါ်မှာစိတ်မကောင်းကြောင်းပြောကြားခဲ့ကြပါတယ်။စာလက်ဆော့ကူစ2013ခုနှစ်မှာအနာမကင်ပထမတစ်ချိန်2001တုန်းကအနာယူဖို့လှုပ်ခဲ့တော့ကလေဒီကာတီကစာလက်ဆိုအနာမယူပဲဆက်လုပ်ဖို့ပြောခဲ့လို့ဖာဂူဆန်ဟာနီးပြဖြစ်နေနောက်ထပ်17နှစ်ကြာလှုပ်ခဲ့ပြီးတော့အောင်မြင်မှုတွေအများအပြားထပ်ပြီးတော့ယူနိုက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာဒီလိုနဲ့ငမလာမဲ့တစ်ပတ်အတွင်းကျင်းပမဲ့ဘောလုံးပွဲတွေအားလုံးကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တယ်လို့ဥရောပဘောလုံးဖွဲ့ချုပ် UEFA ကအောက်တိုဘာ10ရက်နေ့တနင်္ဂနွေနေ့ကကြေညာလိုက်ပါတယ်။ Israel နဲ့ Palestine ကြားဆစ်ဖြစ်နေတာကြောင့်အခုလိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာဖြစ်ပြီးတော့ကစားမယ့်ရက်ကိုနောက်ပိုင်းမှာထပ်ပြီးကြေညာမယ်လို့ပြောပါတယ်။ဒီလိုရွှေ့ဆိုင်းလိုက်တဲ့ပွဲတွေထဲမှာ Israel နဲ့ Switzerland တို့ရဲ့ Euro 2024ခြေစစ်ပွဲအပါအဝင် Germany နဲ့ Estonia တို့ကစားမယ့် U21 U25 ခြေစစ်ပွဲနဲ့ U20 ဘောလုံးပွဲတွေနဲ့ပါဝင်ပါတယ်ခင်ဗျာ
။အခုတော့သတင်းချင်းချုပ်ကိုပြုတ်ပြပေးပါမယ်ရှင်။ Israel နေနဲ့ Hamas စစ်သွေးကြတွေကိုတိုက်ခိုက်ဖို့အရေးပေါ်စစ်ကာလညှင်းညွတ်တဲ့အစိုးရတရားဖွဲ့စည်းမယ်လို့ Israel ကပြောဆိုလိုက်ပါတယ်။တချိန်ထဲမှာလဲပါလက်စတိုင်းအတွင်းပိုင်းနဲ့မြေပြင်ထိုးစစ်ဆင်နိုင်ဖို့စစ်သည်အင်အား3000ကိုဂါဇာအနီးမှာချထားလိုက်ပါတယ်။အမေရိကန်ပြည်အောင်စုဟာအစ္စရေးကိုထောက်ခံပြီးအစ္စရေးရဲ့လုံခြုံရေးအတွက်အခိုက်အမာရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အကြမ်းဖက်လုပ်ရက်တွေအတွက်ဘလို့အကြောင်းပြချက်ဘလို့စင်ကြေကိုမှလက်ခံနိုင်စရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးအစ္စရေးနဲ့ဂျူးလူမျိုးတွေရဲ့လုံခြုံရေးအတွက်အခိုင်အမာပိုက်ဖြတ်ထားတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကအထူးပဲကြိုဆိုပါတယ်ရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုစောမှုကျော်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီးထိုက်ပါရှင်။